Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဩဂုတ်လ10ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆံမူဝေပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမှတ်ခွာညွှန်တဲ့အတူကြေညာပေးမှာပါ2016 Rio Olympic ပွဲတော်မှာ Australia ကရွှေတဆိပ် 3 ခုငွေတဆိပ် 2 ခုနဲ့ဦးဆောင်နေပါတယ်တူရကီနိုင်ငံမှာတင်းနင်းတွင်နေကတော့သမရအာဒိုဝန်ကိုထောက်ခံတဲ့လူပေါင်းတန်းလောက်လမ်းမတွေပေါ်ထွက်လာခဲ့ကြတာပါမလေးရှားနိုင်ငံမှာအဖမ်းခံနေရတဲ့မြန်မာနိုင်ငံသား138ဦးကိုတနင်္လာနေ့မှာမြန်မာနိုင်ငံကိုပြန်လည်ခေါ်ယူတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဦးဆောင်မဝင်
โอเคကောင်းပါခင်ဗျာအခုမနေ့ကနားဆင်ကြရမယ့်စီစီနေတဲ့မှာဆိုရင်တော့
မလိုက်တော့အဲ့ဒီကွာအဲ့လိုပဲဒီကျွန်တော်တင်ငန်းကျောင်းမှာလာပြီးတော့အဲ့လိုဘာလိုက်လောက်တော်ပြီးလုပ်နေတာနှစ်ခါတော့
ဒေတာကြီးရဲ့တင်ငန်းကျောင်းမြို့နေလွတ်တော်ကိုစလေဦးနေဖုံးလာဖြစ်ပါတယ်မျိုးချီရဟန်းတော်များဆိုတဲ့အဖွဲ့ကဘာသာရေးအထူးကုန်းဖြစ်အောင်တင်ငန်းကျုံမျိုးနဲ့အတွင်းမှာလှုံ့ဆော်နေတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်လို့တင်ပြထားတဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားမှာပါအဲ့ဒါပြင်မြမရေးရဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
Rio 2016နွေရာသီအိုလံပစ်တိုင်ပွဲမှာအော်စတြေးလျနိုင်ငံကရွှေတဆိပ်3ခုငွေတဆိပ်2ခုစုစုပေါင်းစုတဆိပ်5ခုနဲ့ဦးဆောင်နေပါတယ်။အီတလီနိုင်ငံကရွှေ2ခုငွေ3ခုကြေး3ခုစုစုပေါင်းစုတဆိပ်9ခုနဲ့ဒုတိယနေရာကလိုက်နေတာပါ။တရုတ်နိုင်ငံကတော့ရွှေ2ခုငွေ2ခုကြေး3ခုနဲ့တတိယနေရာမှာရှိနေပါတယ်။တောင်ကိုရီးယားနိုင်ငံကရွှေ2ခုငွေ2ခုကြေး1ခုစုစုပေါင်းစုတဆိပ်5ခုရရှိထားပြီဖြစ်ပြီးအမေရိကန်ပြည်ထောင်စုကတော့ရွှေ2ခုငွေ5ခုကျေးတစ်ခုစုစုပေါင်းစုတဆိပ်9ခုရရှိထားပါတယ်။ဂျပန်နိုင်ငံဟာလည်းရွှေတစ်ခုကျေး6ခုနဲ့စုစုပေါင်းစုတဆိပ်9ခုရရှိထားပါပြီ။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့မြန်မာ၊အင်္ဂလိပ်၊ထိုင်းနိုင်ငံကရွှေတဆိပ်တစ်ခု၊ဗီယက်နမ်နိုင်ငံကရွှေတစ်ခုအသီးသီးရရှိထားတာပါ။2016 Rio Olympic ပွဲတော်မှာတင်းနင်းလွင်နေကတင်းနစ်ချန်ပီယံ Serena Williams ကဒုတိယအချီပြိုင်ပွဲမှာ Australia က Daria Gavrilova ကို6မှတ်4မှတ်6မှတ်2မှတ်နဲ့အနိုင်ရသွားပါတယ်တနင်္ဂနွေနေ့မှာ4ကတနင်္ဂနွေ15မိုင်နှုံးနဲ့တိုက်နေတာမို့ပြိုင်ပွဲတွေကိုတနင်္ဂနွေခွဲလောက်နောက်ကျပြီးမှလုပ်ခဲ့ရတယ်လို့ Rio de Janeiro ကဘာရာအဆောက်အဦလည်းပျက်စီးခဲ့ရပါတယ်အမျိုးသမီး7ပြိုင်ပွဲတွေချင်းပါနေတော့မှာလဲသတင်းမီဒီယာရဟတ်ရင်တွေနဲ့လိုက်ပြီးကြည့်ပြီးသတင်းမယူနိုင်ပဲမြေပြင်မှာပဲရဟတ်ရင်တွေကိုရပ်ထားရတာပါ၄ပြင်းတိုက်ခိုက်မှုကြောင့်စနေနေ့ကလှေတစင်းတိမ့်မောက်ခဲ့ရတဲ့အတွက်ပြိုင်ပွဲဝင်တွေကပြောဆိုမှုတွေကြောင့်လှေလောပြိုင်ပွဲတွေကိုလည်းအချိန်ရွှေ့ဆိုင်းခဲ့ရပါတယ်ဒီဒုတိယနေ့ပွဲစဉ်တွေထဲမှာအမျိုးသားတန်းကျော်ပြေးဝဲဂျူရိုအမျိုးသမီး7စိမ့်ပြိုင်ပွဲတွေချင်းပါခဲ့တာဖြစ်ပါတယ်
ရုရှားနိုင်ငံရဲ့စနစ်တကျဆေးဝါးတုံ့ဆွဲမှုအစီအစဉ်ကိုပြစ်ဒဏ်ပေးတဲ့အနေနဲ့စက်တင်ဘာမှာကျင်းပမယ့်မတန်ဆွမ်းသူများအကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြမယ့်ရုရှားအာကစားသမားအဖွဲ့အားလုံးကိုရှင်ပြိုင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါဟာရီယိုဒီဂျနေရိုမှာလက်ရှိကျင်းပနေတဲ့နွေရာသီအိုလံပစ်ပွဲတွေမှာပါဝင်ရှင်ပြိုင်လိုသူရုရှားအာကစားသမားတွေကိုကန့်သတ်ပိတ်ပင်မှုရဲ့တစိုက်တစ်ပိုင်းလည်းဖြစ်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီကရုရှားအာကစားသမား282ယောက်ကိုရီယိုပြိုင်ပွဲဝင်ခွင့်ပြုခဲ့ပါတယ်။ဒါဟာရုရှားနိုင်ငံရဲ့မူလအာကစားသမားအဖွဲ့ရဲ့90ရာခိုင်နှုန်းဝန်းကျင်ရှိပါတယ်။ဒါပေမဲ့နိုင်ငံတကာမတန်ဆွမ်းသူများကော်မတီ IPC ကတော့ရုရှားနိုင်ငံဆိုချီမြို့မှာ2014ခုနှစ်ကကျင်းပခဲ့တဲ့မတန်ဆွမ်းသူများအာကစားပြိုင်ပွဲအပါအဝင်ရုရှားရဲ့ဆေးဝါးတုံ့ဆွဲမှုအစီအစဉ်ကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပြီးရီယိုမြို့မှာကျင်းပမယ့်စက်တင်ဘာ9ရက်ကနေ18ရက်နေ့အထိပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြဖို့မျှော်လင့်ထားကြတဲ့ရုရှားအာကစားသမားတွေအားလုံးအကျုံးဝင်ကြောင်းထုတ်ပြန်ကြေညာခဲ့တာပါ။ဝန်ထမ်းစရာကောင်းတာကတော့ဒီအချိန်နေဟာအာကစားသမားတွေကစနစ်တစ်ခုကိုလိန်လဲလှည့်ပြနေတာကြောင့်မဟုတ်ပါဘူးအစိုးရရဲ့စနစ်နဲ့အာကစားသမားတွေကိုလိန်လဲလှည့်ပြနေတာကြောင့်ဖြစ်ပါတယ်လို့ IPC ရဲ့အဖွဲ့ဥက္ကဋ္ဌဖိလစ်ခရာဘင်ကပြောပါတယ်ရုရှားအစိုးရစီကဖြစ်ထွန်းလာတဲ့အာကစားသမားအဖွဲ့တွေရဲ့ဂုံတိတ်ခါကိုညှဉ်းနှံစေတဲ့စေဝါတုံ့ဆွဲမှုအစဉ်လာကိုဖော်ထုတ်လိုက်တာဟာတနေရာတည်းကမဟုတ်ပါဘူးကမ္ဘာစေဝါတုံ့ဆွဲမှုတိုက်ဖြတ်ရေးအေဂျင်စီကစီစဉ်တဲ့လုပ်ငန်းကော်မရှင်ရဲ့တရားစစ်ဆေးတွေ့ရှိချက်နှစ်ခုအရာဖြစ်ပါတယ်လို့လည်းသူကပြောသွားပါတယ်မတန်ဆွမ်းအာကစားသူဒီကိုကိုအင်္ဂါချွတ်တဲ့သူတွေအတွက်စီစဉ်ပေးထားတာဖြစ်ပြီးနိုင်ငံပေါင်း160ကျော်ကပြိုင်ပွဲဝင်သူပေါင်း4300ကျော်နဲ့အာကစားအမျိုးပေါင်း22ခုမှရှင်ပြိုင်ကြမှာဖြစ်ပါတယ်
တူရကီနိုင်ငံမှာပြီးခဲ့တဲ့လတုန်းကမအောင်မြင်တဲ့အာဏာသိမ်းမှုဖြစ်ပွားပြီးခဲ့တဲ့နောက်မှာ တနင်္ဂနွေနေ့ကတော့တူရကီသမ္မတရစ်ဆက်တယ်ရဲ့အာရဝန်နဲ့တသားနဲ့ဖြစ်ချောင်းပြတဲ့အနေနဲ့အစ္စလမ်ဘူးလမ်းမာတွေပေါ်မှာထွက်လာတဲ့လူပေါင်းဟာတသန်းလောက်ဒါမှမဟုတ်ဒီတဲ့ပိုများတာကိုတွေ့ရပါတယ်။အာနာသိမ်းရမှာပါဝင်ကူညီသူ34ဦးပါဝင်လူပေါင်း290ကျော်တေဆုံးခဲ့ရတဲ့မောင်မြင့်နဲ့အာနာသိမ်းွယ်ပြီးဇူလိုင်15ရက်နေ့ကလေးကစပြီးညစဉ်ဆန္ဒပြနေတဲ့သတင်း3ပတ်မြောက်နောက်ဆုံးနေ့ဖြစ်အခုလူလူစုဝေးပွဲဟာတွေ့ဘူးသမျှတွေထဲမှာလူအများဆုံးဖြစ်တယ်လို့တူရကီသတင်းတချို့မှာဖော်ပြပါတယ်။သမ္မတအာရဝန်ကတော့ယာရုတန်မဟုတ်ပဲအလားရှင်တွေ့အချင်းချင်းချစ်ခင်ကြမှာဖြစ်တယ်လို့တသားတည်းရှိနေကြောင်းလမ်းတွေပေါ်မှာဆက်လက်ပြတာမှာဖြစ်ကြောင်းပြောပါတယ်။အခုလိုလူလူစုဝေးပွဲတွေကိုအစ္စတန်ဘူးမြို့ကယန်နီကပီရင်မြန်မာပြုလုပ်ဖို့အာဒဝန်ရဲ့ AKP ပါတီကိုထောက်ခံသူတွေကစီစဉ်တာပါ။ရဲလုံခြုံရေးတပ်ဆောင်ခွဲလောက်နဲ့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချက်ထားတာပါ။မြေပြင်မှာလင်းပြက်လင်းနဲ့တွင်တဲ့ရဟတ်ရန်နှစ်ဆင့်ကလည်းအပေါ်မှာဝင်နေတာဖြစ်ပါတယ်။တူရကီဟာအဖွဲ့ဝင်28နိုင်ငံပါတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ချိန်မှာ2004ခုနှစ်ကတေရန်ပယ်ဖျက်ခဲ့တာဖြစ်ပေမဲ့အာဒိုဝန်ကတေရန်ပြန်အသက်သွင်းတဲ့ဥပဒေကိုလွှတ်တော်အတည်ပြုပေးရင်သူလက်မှတ်ရေးထိုးမယ်လို့လူအုပ်ကြီးကပြောပါတယ်
။ Republican သမ္မတလောင်းဒေါ်နယ်ထရမ်ကတနင်္ဂနွေနေ့ New Hampshire လူထုစည်းရုံးပွဲမှာသူက Mrs. Clinton ကိုလုံးဝအုံသုံးစိတ်နဲ့လူနဲ့မကတ်တဲ့သူစိတ်မမှန်တဲ့သူလို့ပြောပြီးပြိုင်ဘက်ဖြစ်တဲ့ Hillary Clinton ရဲ့စိတ်ကြမ်းမာရေးကိုမေးခွန်းထုတ်လိုက်ပါတယ်။2009ခုနှစ်ကနေ2013ခုနှစ်အတွင်းနိုင်ငံထိပ်တန်းတန်တမန်ယာရုကိုတာဝန်ယူခဲ့ချိန်မှာဒီနိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လုံခြုံစိတ်ချရခြင်းမရှိတဲ့ကိုပိုင်အီးမေးလ်ဆာဗာကိုအသုံးပြုခဲ့တာနဲ့ပတ်သက်လို့သူ့ရဲ့ရိုးဖြောက်မှုပေါ်စစ်ဆေးမှုကိုဖြေရှင်းတာမှာအတိုချုံဖြေချခဲ့တာကိုမစ္စတာထရန့်ကပြက်ရယ်ပြုပြီးတော့ပြောခဲ့တာပါ။ကလင်တန်စီယုံရေးအဖွဲ့ကတော့သူ့အတွက်အစိုးရသားဖုံးလွှမ်းခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်အတွက်ဖြေရှင်းစရာတစ်ခုသေးသောနီလန့်အဖြစ်လူတစ်ဖက်သားကိုနင့်နင့်တီးတီးပြောဆိုပုတ်ခတ်နေတာကိုစိတ်မကောင်းစရာတွေ့ရတယ်လို့တုံ့ပြန်ခဲ့ပါတယ်။ February လမှာအရေးပါတဲ့ New Hampshire က Republican Party သမ္မတလောင်းပနာမရွေးချယ်ပွဲမှာမဲအပြတ်တက်နဲ့အနိုင်ရခဲ့ပြီးနောက်ပိုင်း New Hampshire ကိုဆက်သွားခဲ့တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲဝင်ဖို့3လသာလူတော့တဲ့အချိန်မှာအရှိမျောက်ပိုင်းပြည်နယ်ဖြစ်တဲ့ New Hampshire ကပြီးခဲ့တဲ့သတင်းပတ်အတွင်းလူလူစစ်တမ်းအရာတော့ကလင်တန်ကထရမ့်ထက်15မှတ်အသာစီးရနေပါတယ်။သမ္မတရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမှာဖြစ်ပြီးသမ္မတအိုဘားမားကသမ္မတအစ်လက်ထက်ကိုဇန်နဝါရီလမှာယာရုလွှဲပြောင်းပေးမှာဖြစ်ပါတယ
်။ UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းတဲ့နေ့ကိုဆက်လက်ကြေညာနေပါတယ်။မလေးရှားနိုင်ငံမှာအဖမ်းခံရတဲ့မြန်မာနိုင်ငံသား138ဦးကိုဩဂုတ်လ10ရက်နေ့လနေ့မှာမြန်မာနိုင်ငံကိုပြန်ပြီးခေါ်ယူဖို့လှုပ်ဆောင်နေပြီလို့မြန်မာနိုင်ငံချိုင်းဝန်ကြီးဌာနသတင်းမှာဖော်ပြပါရယ်။မလေးရှားနိုင်ငံမှာရှိတဲ့ထိန်းသိမ်းစခန်း7ခုမှာဖမ်းဆီးထိန်းသိမ်းနာခံရတဲ့မြန်မာနိုင်ငံသားတွေကမိသူမိဝါဖြစ်ကြောင်းသက်သေခံလက်မှတ် COFR ရထားတဲ့သူတွေမြန်မာနိုင်ငံပြန်ဖို့အတွက်လျင်စိတ်မတက်နိုင်သူတွေကပထမဆုံးဖြစ်တဲ့138ယောက်ကိုကမ္ဘောဇာအနာဂတ်အလင်းတန်းမြန်မာဖောင်ဒေးရှင်းအစီအစဉ်နဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေမြန်မာအပြည်ပြည်ဆိုင်ရာလေကြောင်းနဲ့ရန်ကုန်မြို့ကိုပြန်လည်ပို့ဆောင်ပေးမှာဖြစ်ပါတယ်။အခုမလေးရှားနိုင်ငံကထိန်းသိမ်းစခန်း7ခုမှာအကြောင်းမျိုးမျိုးနဲ့ဖမ်းခံရတဲ့မြန်မာက2294ယောက်ရှိနေတာဖြစ်ပြီးအခုပြန်ပို့တာဟာပထမတော့ပါ2015မတ်လမှာမလေးရှားကိုတရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံကအရှိပြောင်းဒုက္ခတဲ့102ယောက်ကိုမြန်မာရေတပ်တင်းမောင်းနဲ့ပြန်လည်ခေါ်ယူခဲ့ပေမဲ့သူတို့မှာမိသူမျိုးဝါဖြစ်ကြောင်းသက်သေခံလက်မှတ်မရှိတဲ့အတွက်အိမ်မပြန်နိုင်မဲ့ထိန်းသိမ်းစခန်းတွေမှာပဲထားခဲ့တာပါ။အခုမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရှေ့ပြောင်းလှုပ်သား4သိန်းကျော်ရှိပြီးဒီထက်က3သိန်းလောက်ဟာတင်ဝင်အလုပ်လုပ်နေကြတာဖြစ်ပေမဲ့4000လောက်ကတရားမဝင်ရောက်ရှိနေတာဖြစ်တယ်လို့ကျန်သူတွေကတော့ဒုက္ခတဲ့ဖြစ်လျှောက်ထားတဲ့စီးစစ်မှုတွေလုပ်နေတာပါ။မလေးရှားမှာတရားမဝင်အလုပ်လုပ်နေတဲ့အတွက်အဖမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရကပြန်လည်ခေါ်ယူဖို့အတွက် 2013 စက်တင်ဘာလကစပြီးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာစစ်အစိုးရကကြောရောင်နောက်ခံပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုဖို့တနင်္ဂနွေနေ့ကဆန္ဒမဲပေးခဲ့ကြပါတယ်။လူလူဆန္ဒခံယူတာဟာရွေးကောက်ပွဲအစ်ကျင်းပဖို့လမ်းဖွင့်ပေးတာလို့စစ်ကောင်ဆောင်တွေကပြောနေပေမဲ့လေးလာတုံသက်သူတွေကတော့နောက်လာမယ့်နှစ်တွေမှာအစိုးရအဖွဲ့အတွင်းစစ်တပ်ရဲ့အခမ်းကဏ္ဍကိုတရားဝင်ဖြစ်အောင်လုပ်နေတာလို့မြင်ကြတာပါ။တနင်္ဂနွေလုံးမှာမဲယုံပေါင်း9000ကျော်ဖွင့်ထားပြီးမဲပေးခွင့်ရှိသူပေါင်းတန်90ရှိပါတယ်။မဲဆန္ဒရှင်တွေကဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုထောက်ခံသလားမထောက်ခံဘူးလားဆိုတဲ့မေးခွန်းနဲ့အထက်လွှတ်တော်မှာခန့်အပ်ထားတဲ့ လွတ်တော်အမှတ်250နဲ့ရွေးကောက်တင်မြှောက်ခံထားတဲ့အောက်လွတ်တော်အမှတ်900တို့ကပူတွယ်ပြီးဝန်ကြီးချုပ်အသည့်ရွေးချယ်မှာကိုခွင့်ပြုမပြုဆိုတဲ့မေးခွန်းနှစ်ခုကိုဖြေကြရပါတယ်။ပနမထွက်လာတဲ့မဲရလက်တွေအရမဲဆန္ဒရှင်ပေါင်း62ရာခိုင်နှုန်းကအတည်ပြုခဲ့ကြပြီး38ရာခိုင်နှုန်းကညှင်းပယ်ထားပါတယ်။ဝန်ကြီးချုပ်အသည့်တယောက်ကိုပူတွယ်ရွေးချယ်ဖို့ဆိုတာနောက်တက်လာမယ့်အစိုးရအသည့်အတွက်ဝန်ကြီးချုပ်ကိုရွေးကောက်ပွဲနဲ့မဟုတ်ဘဲရွေးချယ်နိုင်ဖို့လမ်းဖွင့်ပေးထားတာဖြစ်တယ်လို့လေလာတုံတက်သူတွေကဝေဖန်နေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအမည်သမီးမတိလက်နက်ကန်တွေကနိုင်ငံခြားသားနှစ်ယောက်ကိုပြန်မေးဆွဲတော့ပါတယ်။ပြန်မေးဆွဲခံရသူတွေကအမေရိကန်နိုင်ငံသားတအူးနဲ့ဩစတြေးလျနိုင်ငံသားတအူးဖြစ်မယ်လို့ခန့်မှန်းရပါတယ
်။ထိပ်တန်းရောက်တဲ့တွင်ကိုဒေါက်ကင်မြူတက်နဲ့မတ်ခွန်ညူတို့ပြောပြတော့ခဲ့ကြတော့ပါ။အခုတော့ဘာသာရေးအထူးယုံနှုံဆော်နေတယ်ဆိုတဲ့တွင်နဲ့စပါမယ်။တင်ကန်းကျုံမြို့နယ်မှာမျိုးချစ်ရဟန်းတော်များတတ်မကဆိုတဲ့အဖွဲ့ကနေဘာသာရေးအထီးကယုံဖြစ်အောင်စီယုံလှုံ့ဆော်နေတာကြောင့်အစိုးရဘက်ကထိတိရဲရောကင်တွေဖြည့်ရှင်းဖို့လိုနေတဲ့အကြောင်းတင်ကန်းကျွန်းမြို့နယ်ရဲ့လွတ်တော်ကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။တိုးချဲ့ရက်ခွက်မှာမျိုးချစ်အဖွဲ့တွေဆိုပြီးတော့တင်ကန်းတန်ကားတချို့နဲ့လူတစုကမင်းညကချင်းချောက်မှုတွေရှိခဲ့တာကြောင့်တခြားဘာသာဝင်တွေစိုးရင်ထောက်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအသေးစိတ်ပြောပြပေးမှာပါ
။ပြီးခဲ့တဲ့ဇူလိုင်လကတင်ကန်းကျွန်းမြို့နယ်တိုးချဲ့ရက်ကွက်မှာဘာသာခြားလူငယ်နှစ်ဦးခိုက်ရန်ဖြစ်ပွားတဲ့ကိစ္စကိုအခြေခံပြီးမျိုးချစ်ရဟန်းတော်များတမကားဆိုတဲ့အဖွဲ့တစ်ခုကနေဘာသာရေးအထူးကိုပုံစံမျိုးဖြစ်အောင်ဖန်တီးနေကြောင်းရန်ကုန်တိုင်းဒေသကြီးရဲ့ NLD တင်ကန်းကျွန်းလွှတ်တော်ကိုယ်စားလှယ်ဦးနေဖုံလက်ကပြောပါရစေ။
အခုကတော့မျိုးချစ်ရဟန်းတော်များတမကားလို့ပြောရတာ။
ဟုတ်ကဲ့အဲ့ဒါကိုအခုဘလို့ဆက်ပြီးတော့ကင်တွယ်ဖို့ရှိမလဲ
ဘလို့ကင်တယ်ဆိုတော့အမှန်တော့အစိုးရကိုမေးရပါဘူးအမှန်တော့အဲ့ဒီအခွင့်အရေးကအဲ့လိုပဲဒီကျွန်တော်တင်ကန်းကျောင်းမှာလာပြီးတော့အဲ့လိုဘာလိုက်လောက်တော်ပြီးလုပ်နေတာနှစ်ခါတော့လာရှိ
ဇူလိုင်လကဖြစ်ခဲ့တဲ့ခိုက်ရန်ဖြစ်ပွားမှုမှာပတ်သက်သူကတော့ရဲဘက်ကဖမ်းဆီးနိုင်ခြင်းမရှိသေးပါဘူးဒီတော့တွင်အခင်းဖြစ်ပွားချိန်မှာဝင်ရောက်တားဆီးခဲ့တာကြောင့်ဓာတ်တရားရခဲ့တဲ့မိခင်ဖြစ်သူဟာပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့ကအဆုတ်မြောင်ယောဂနဲ့ကွယ်လွန်ခဲ့ပါတယ်။ဒီဖြစ်ရပ်ကိုအခြေခံပြီးတန်ကားတချို့နဲ့လူအုပ်တချို့ကတင်ကန်းကျွန်းတိုးချဲ့ရက်ကွက်ဘက်မှနေထိုင်နေအခြားအစ္စလမ်ဘာသာဝင်တွေအပေါ်ချိန်ချောက်မှုတွေရှိခဲ့တာကြောင့်အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေကြောင်းဒေသခံတအုပ်ဖြစ်တဲ့မတ်တီတာကပြောပါရယ်။မင်းညားကဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ VOA ကအစတင်မေးမြန်းရမှာတော့
ခုပါလေဖြစ်နေလဲဆိုအဲ့ဒီဖြစ်တဲ့အဲ့ဒီလွတ်တော်သုံးလက်မှာပေါ့နော်အဲ့ဒီ669အဖွဲ့တွေရပေါ့ဒီအစ္စလမ်ဘာသာဝင်တွေအိမ်တွေကိုမီးရှို့မယ်ဗာညာပေါ့နော်ထိတ်ချောက်တော့အစ္စလမ်ဘာသာဝင်တွေဒီရက်ကွက်ထဲမှာမနေရဲပဲနဲ့အဝတ်စားတွေကလေးတွေခေါ်ပြီးတော့ထိတ်ချောက်နေရတယ်ကျဲတွေကလည်းခဏရှောင်နေဖို့ပဲပြောတာပေါ့နော်အခုကျမတို့ကြတော့ဖမ်းလာတဲ့လူတွေရဲ့အရှိမပဲကျမတို့ကအခုစောင့်နေတယ်အဲ့လည်းဆိုသူတို့လည်းအဲ့လိုမျိုးအနေပြုမအောင်ဆိုရင်ဒီကျမတို့လူ50ယောက်ပေါ့နော်ဒီ24ယောက်ကိုကျမတို့ကညာဘက်ဆိုထိုင်ရှောင်နေတယ်
သူတို့အခုဘယ်မှာထိမ့်သိမ်းထားရလဲရှင်
။ထိမ့်သိမ်းထားတာတင်ကန်းကျွန်းမြို့နယ်တရားရုံးဘေးကပြည်သူဝန်ဆောင်မှုရုံးပေါ့နော်အဲ့ဒီထဲမှာ
။ဟုတ်ကဲ့အဲ့ဒါ669ကအဲ့ဒါဘယ်တော့ကအခုလိုစပြီးတော့ချင်းချောက်တာလဲရှင်
။စဖြစ်တဲ့နေရပေါ့နော်ညာအဲ့စာသာပရင်းနေညာလာစစ်တာဘုံကြီးတွေမပါဘူးအဲ့စိန်မှုရိုင်းမှုတွေနဲ့အဲ့ဒီကျမတို့မသိတဲ့လူတွေနဲ့လာစစ်တယ်။အဲ့ရက်ကွက်ရုံးကိုခေါ်သွားတော့မှအဲ့မှာဘုံကြီးတွေနဲ့နောက်လူတွေကိုပါထပ်တွေ့ရတယ်။
အေးဘုံကြီးတွေကဘာကြောင့်ပါလာပြီးတော့သူတို့ကဘာတွေအဲ့ဒီမှာမေးတာလဲရှင်
။ဘာတွေမေးတာလဲဆိုတော့ကျမတို့ဒီလူတွေပေါ့နော်ဒီဘယ်ကလာတာလဲဟိုဘင်္ဂါလီပုံစံမျိုးပေါ့အမအဲ့ဒီရခိုင်ပြည်ကလာတယ်ဆိုပြီးတော့သူတို့ကစွတ်စွဲတာရိုဟင်ဂျာဆိုပြီးတော့အဲ့လိုမျိုးစွတ်စွဲတာနောက်နေ့ပြီးတော့အဲ့ဒီလာဝကကလည်းဆက်တဲ့အချိန်မှာသူတို့ကလာဝကလူကြီးတို့ကအဲ့လိုမျိုးသူတို့ညီမတို့စကားများကြတယ်သူတို့ဒီလိုအဖြူကတ်တွေထုတ်ပေးကြတယ်လေအဲ့ဒီကတ်တွေကိုဘာကြောင့်လလကူကူထုတ်ပေးရမှာလဲဘာညာဆိုပြီးတော့အဲ့မှာဘုန်းကြီးကပြောတာ
ပြောတော့အဲ့ဒီလာဝကအရာရှိတရားကိုသူတို့ဘာပြန်ပြောလဲရှင
်လာဝကအရာရှိတဲ့သူတို့ဘာပြောလဲဆိုတော့သူတို့နဲ့စကားများလာတယ်အဲ့မှာဗီဒီယိုဖိုင်ပြီးတော့ကျွန်တော်တို့လုပ်ထားတယ်သူတို့ကလည်းအပြစ်မရှိတာကိုဘယ်လိုဖမ်းမလဲလို့ဟိုလာဝကလူကြီးတယောက်ကမေးတယ်သူတို့ပြောတာပေါ့နော်အဲ့တော့သူတို့ကဒီလိုမျိုးဖြစ်နေတာကိုဘာလို့အပြစ်မရှိရမှာလဲဆိုတော့ပုံစံမျိုးပေါ့နော်ဒီလာဝကလူကြီးနဲ့သူတို့နဲ့စကားများကြတယ်အဲ့ထဲမှာ
ထိန်းသိမ်းခံထားတဲ့လူတွေကတော့ဘုံကြီးတွေဆွဆွဲသလိုရခိုင်ပြည်နယ်ကမဟုတ်ဘူးဆိုလို့ရှိရင်ရောသူတို့ကဘယ်ကလာကြတဲ့လူတွေလဲရှင
်သူတို့ကအခုလက်ရှိကတင်ကန်းညွမျိုးနယ်မှာမွေးပြီးတော့တင်ကန်းညွမျိုးနယ်မှာကြီးတဲ့လူတွေပဲအများဆုံးပါတယ်ဒီနေရာမှာမွေးဒီမှာကြီးတာလေအဲ့ဒီမော်လမြိုင်ကတောင်သားတွေကကြတော့ပထုံဘက်မှာနေတဲ့လူတွေပေါ့နော်မော်လမြိုင်ဇာတိတွေထောက်ခံသားတွေလည်းမော်လမြိုင်ကပဲယူကြတာ2015ထောက်ခံသားတွေထောက်ခံသားတော့မှပဲကျူလာလာသူတို့တွေကတာကိတာတယောက်ပါတယ်တာကိတာထောက်ခံတာနဲ့ပေါ့နော်ဟိုနယ်တွေကတော့မပါဘူး
ခ ခုလောလောဆယ်သူတို့ကိုတော့ဘာအမှုနဲ့ထိမ့်သိမ်းထားလဲဆိုတော့အမတို့တေချာမသိသေးဘူးလား
ကျမတို့ကတနေကုန်လုံးလုံးကိုမေးနေတာကျမတို့လာတဲ့လူတိုင်းလည်းမေးတယ်ရဲကိုလည်းမေးတယ်ကျမတို့ဘာမှန်းကိုသူတို့လည်းမသိဘူးတဲ့သူတို့ကဘာမှမသိဘူးမလဲပြန်ဦးတော့တဲ့တရားရုံးစင်မယ်တဲ့အဲ့ဒီလိုပဲပြောတယ
်ဒီအချိန်နေနဲ့ပတ်သက်လို့တာဝန်ကျသူဝနာရဲစခန်းရဲ့စခန်းမှုတန်းဆိုးကိုဆက်သွယ်မေးမြန်းရမှာ
အာဒီမှာကျွန်တော်တို့ရဲတပ်ဖွဲ့လုံခြုံရေးအပြည့်ရှိပါတယ်ဘာမှလည်းမရှိပါဘူးထူးခြားမှုမရှိပါဘူ
းဟုတ်ကဲ့ဟိုတနေ့ကထိမ့်သိမ်းခံထားရတဲ့ဒီအစ္စလမ်ဘာသာဝင်တွေရဲ့အခြေအနေကရောဘယ်လိုရှိလဲရှင
်အဲ့ဒါတော့ပြောလို့ညာနေပါမှာနော်အမ
အခုလိုသင်ငန်းကျွန်းမြို့နယ်မှာစူပူမှုတွေဖြစ်အောင်အင်တာနက်တွေကနေတဆင့်လှုံ့ဆော်နေတာတွေကိုလည်းတတိထားကြဖို့ဥနေဖုံးလက်ကပြောပါတယ
်တာဝန်ပြောခဲ့တဲ့ပုံမှာတာဝန်ပြောခဲ့တဲ့ဒေတာကိုဒါအခြေခံပြီးတော့ဒီဘာသာရေးတည်ရဆိုင်ရတဲ့ဒီကဒါတမင်တဲ့အပြင်မှာ online မှာပါပေါ့နော်။လိုက်ပြီးအဲ့လိုမျိုးလုံးတော်နေရရှိနေရဗျာ။အဲ့အပြင်မှာလိုက်ပြီးလုံးတော်နေရဆက်တော့ဒါကျွန်တော်တို့စုံတရားဒါရေးပါမှုတွေလုပ်ကြတယ်ဆိုရအနေနဲ့လေ။အပြင်တွေနေနေရတော့ဒီ online ပေါ်မှာအဲ့လိုမျိုးအချိန်နေမှန်နဲ့ကျင်းပါတဲ့ challenge တွေကိုသုံးပြီးတော့ variety ကိုပြအောင်လုံးတော်နေရတာတွေ online ပေါ်မှာလည်းလိုက်လုံးတော်နေရတာတွေဒါရှင်းချင်တယ်ကျွန်တော်တို့စဉ်းစားတယ်ဗျာ
။မျိုးဆောင်ဝါဒီတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဇူလိုင်လကတန်ကမဟာနိုင်ကအဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့သာသနာရေးဝန်ကြီးသူရဦးအောင်ကကလည်းဘာသာတစ်ခုနဲ့တစ်ခုကြားလူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာပဋိပက္ခတွေဖြစ်ပွားအောင်အမုန်းစကားတွေဖြန့်ဝေတဲ့လှုပ်ရှားမှုတွေကိုအစိုးရအနေနဲ့ထိတိယောက်ယောက်အရေးယူကိုင်တွယ်ဖြေရှင်းမှာဖြစ်တယ်လို့ပြောကြားထားပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါအခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံမှာခီးသွွားလုပ်ငန်းတိုးတက်အောင်ကြိုးစားနေတဲ့တစ်ချိန်တည်းမှာတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်ခန်းနဲ့ခီးသွွားလုပ်ငန်းမျိုးဖြစ်အောင်ကြိုးစားနေတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးလုပ်ငန်းဌာနရဲ့ညွှန်ကြားရေးမှူးဦးအောင်မြင့်ကပြောပါတယ်လုပ်ငန်းတိုးတက်ရေးအတွက်ဆောင်ရွက်ဖို့လိုအပ်တာတွေစင်ခုံမှုတွေကိုကိုတားညင်ဦးကညွှန်ကြားရေးမှူးဦးအောင်မြင့်ကိုတွေ့ဆုံပြီးတော့မေးမြန်းထားတာကိုတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
အငယ်ဦးမြင့်ဘူဗီယူကမေးမြန်းတဲ့ကိစ္စတွေကိုလက်ခံပြချပြီးကျေးဇူးအများကြီးတင်ပါတယ်ဗျကျွန်တော်ရေလုံးမေးချင်တာကအငယ်တို့ခုနဒီမက်ခေါင်ပြောင်းဝိုင်းဒေတာပေါ့နော်နိုင်ငံ၅နိုင်ငံကဒီခြေတော်လုပ်ငန်းနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျအဲ့တော့ဒီဆွေးနွေးပွဲအခြေအနေလေးအချင်းချုပ်လေးပေါ့ရေလုံးရှင်းပြပြပါလ
ားဒါကဆွေးနွေးပွဲကတော့2016ဇွန်လ16 19မှာတိုင်းနိုင်ငံဘန်ကောက်မှာလုပ်ခဲ့တာပေါ့နော်အဓိကတော့ CLMBT ပေါ့နော်ကမ္ဘောဒီးယားလာအိုဗီယက်နမ်မြန်မာနောက်ထိုင်းလန်ပေါ့ဒီ၅နိုင်ငံမှာဒီ၅နိုင်ငံအတွင်းမှာအဓိကတူရီဇင်ပေါ့တူရီဇင်နဲ့ပတ်သက်ပြီးတော့ဖွံ့ဖြိုးတိုးတက်ဖို့အတွက်လူကြီးတွေပေါ့ဝန်ကြီးတွေအပါအဝင်အားလုံးစီဝေးလုပ်တဲ့သဘောပေါ့အဓိကတော့သူကပုံသွေးပါမယ်နောက်ဒီငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေပါမယ်နောက်တော့ကဒီတူရီဇင်ပေါ့အဲ့ဒါတွေပါမယ်သူတို့နိုင်ငံကလည်းဝန်ကြီးတွေသွားခဲ့ပါတယ်ဟုတ်လားခုနဟိုစီမံဘဏ္ဍာဆိုဝန်ကြီးဦးကျော်ဝင်ပါပါတယ်နောက်တော့ကစက်မှုကဝန်ကြီးဦးခင်မောင်ကျော်ပါပါတယ်နောက်သူတို့ဟုတ်တယ်ကီးဝန်ကြီးဘက်ကဥုံမောင်ပါပါတယ
်ဟုတ်ကဲ့
နောက်တော့ကဒီဝန်ကြီးတွေအပါအဝင်ပေါ့နော်ပြည်ထောင်ဌာနဆိုင်ရာအကြီးအကဲတွေရောနောက်တော့ကဒီပုဂ္ဂလိကလုပ်ငန်းရှင်အားလုံး50လောက်တွားပြီးတက်ခဲ့ပါတယ်ဒီဘက်ကဒီဖိုရမ်တွားပြီးတက်ခဲ့ပါတယ်
ကျွန်တော်ထူးခြားမေးချင်တာကအခုဒီ9နိုင်ငံမှာကျွန်တော်ပြန်ကြည့်မှဆိုရင်ဒီတူရီဇမ်တော်တော်လေးတိုးတက်နေတဲ့နိုင်ငံမျိုးတွေပါတယ်မှာထိုင်းတို့ပါလို့ပေါ့နော်တစ်ဖက်မှာမမျှတာတဲ့ချို့ဒီတူရီဇမ်အားနေတဲ့နိုင်ငံတွေလည်းရှိတဲ့အခါကျတော့ဒီ9နိုင်ငံကြားမှာမမျှတာမှုတော့ရှိနေတယ်ဒီချင်းနဲ့ပတ်သက်လို့ပြောပါမယ်ဆွေးနွေးပြတယ်
အဓိကတော့ဒါပါပဲဒီ9နိုင်ငံမဲခေါင်မြေဝဒေသတွေမှာရှိတဲ့အားလုံးနိုင်ငံအိန္ဒိယချင်းနိုင်ငံတွေပြည်နယ်တွေချောင်းသူကဒီ9နိုင်ငံတွေမှာ one destination ပေါ့နော်တခုတည်းပြောင်းလို့အားလုံးကြိုးစားပြီးလုပ်တဲ့သဘောပါပဲညှိတဲ့သဘောပါပဲတိတ်ပြီးတော့ဟိုအားနေနေပြီးတော့ဆွဲတင်ပါပဲပေါ့နော်တိတ်အရှိရောက်အားလုံးညှိနိုင်ပြီးတော့လုပ်မဲ့သဘောပါပဲဥပမာဆိုရင်ထိုင်းနယ်ကတော့မြန်မာနိုင်ငံနဲ့ဆိုနည်းနည်းချင်းထိစပ်နေတယ်အဓိကဒီဆွေးနွေးတဲ့အချိန်မှာ border ပေါ့နော် border ကနေပြီးတော့တီချာဝင်ထွက်ခွင့်ရပြီး free ပေါ့နော် free border ရဖို့အတွက်လည်းဆွေးနွေးရတယ်ပါပေါ့နော်ဒီလိုပဲခုနဒီလေးပြောဆိုညှိနှိုင်းယူရောဆွဲခေါ်တဲ့သဘောပါပဲအားလုံ
းဟုတ်ကဲ့ခုနကကျွန်တော်ငယ်ရဆွေးနွေးတဲ့အချိန်မှာဒီ9နိုင်ငံမှာ single visa ပေါ့နော် visa တစ်ခုယူရောနဲ့နိုင်ငံ9နိုင်ငံသွားလို့ရမယ့်အခြေအနေပေါ့အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ကြီးရှိလဲ
ဖြစ်နိုင်ကြီးတော့များပါတယ်ဒီအခုလက်ရှိဒီအစည်းအဝေးမှာဒါလေးကိုဆွေးနွေးကြရပေါ့နော်ဆွေးနွေးပြီးတော့ဒီကအောက်ကမ်းလေးတွေသူတို့ဒီကအကြံပေးချက်လေးတွေဝေဖန်ချက်လေးတွေဒါသူတို့တောင်းပါတယ်တောင်းပြီးတော့2019မှာသူကကမ်ဘောဒီးယားမှာပြန်လုပ်မှာအဲ့ကြလို့ရှိရင်တော့အကောင့်တွေပုံမဲ့သဘောရှိပါတယ
်
ဒီကတော့ချက်ချင်းတော့အကောင့်တွေမပေါ်သေးဘူးပေါ့နော်ဒီမှာတော့အကုန်လုံးကညှိနှိုင်းပြီးဆွေးနွေးကြရတာပေါ့ဒီ visa one visa တစ်ခုတည်းနဲ့ကိုပဲဟလာ၅နိုင်ငံမှာလွတ်လပ် ပေါ်လာနိုင်လို့ဒါကြီးလည်းပါပါတ
ယ်အခုဒီစီအစည်းအဝေးနဲ့ပတ်သက်လို့ရောမြန်မာနိုင်ငံအတွက်မြန်မာနိုင်ငံခီးသွွားလုပ်ငန်းဟိုတယ်နဲ့ခီးသွွားလုပ်ငန်းအတွက်တစုံတရာဟိုရလက်ကောင်းပေါ့နော်ရတာအများကြီးရှိပါလား
ဟိုအများကြီးရှိပါတယ်အများကြီးရှိပါတယ်အခုမှပြောရင်ဒီငါးနိုင်ငံမှာလူကြီးတွေပေါ့ဝန်ကြီးတွေအားလုံးပါတဲ့အစည်းအဝေးမှာသူ့ဘက်ကဆွေးနွေးကိုယ့်ဘက်ကဆွေးနွေးတင်ပြကြတာဒီနဲ့အားလုံးညှိနှိုင်းပြီးတော့ပေါင်းဆက်ပြီးလုပ်အောင်ပေါ့အဓိကဒီယူရီးယားဟိုတိုင်းပေါ့နော်တိုင်းနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့2005ခုနှစ်လောက်တည်းကစာရွေးချုပ်ထားခဲ့တဲ့အတိအမှတ်ပြုထားတဲ့ agreement တစ်ခုရှိတယ်။အဲ့ဒါလေးကိုပြန်အကောင့်တွေပေါ်ဖို့အတွက်ဒါလေးပြန်ပြီးတော့ဆွေးနွေးပြစ်ခဲ့တယ်ပေါ့နော
်။
ဆိုတော့နိုင်ငံမှာအပြန်အလှန်ဆွေးနွေးဖို့အမြင့်ညင်းဖလှယ်ဖို့ဆွေးနွေးပွဲတွေကိုအပြန်အလှန်ကျင်းပပြီးဖို့နောက်တကဒီအိရှာနဲ့ပတ်သက်ပြီးတော့ဟလာလူသားချင်းမျိုးပုံမျိုးတူတက်ရေးလုပ်ငန်းတွေလုပ်ဖို့ဘော်ရာတွေမှာခုနလိုပဲလွတ်လွတ်လပ်လပ်နဲ့အပြန်အလှန်လွတ်လွတ်လပ်လပ်သွားနိုင်ဖို့ဒါတွေလည်းထည့်ပြီးတော့ဆွေးနွေးခဲ့တဲ့အကျိုးကျေးဇူးတွေရှိပါတယ်
ဟုတ်ကဲ့အပြန်လန်ခုနပူပေါင်းဆောင်ရေးပြင်အပြန်လန်အကူအညီပေးကိစ္စတွေရောပါ
ဒါတွေလည်းပါပါတယ်ခုနပြောတဲ့အိရှာနဲ့ပတ်သက်လို့အပြန်လန်အကူအညီပေးပေါ့နော်ဒီဟာတွေကိုခုကကျွန်တော်တို့ဒီနိုင်ငံတူရစင်ကတားဖွင့်ပြလာတယ်ဖွင့်ပြလာတဲ့အတူပဲတစ်ဖက်မှာကျွန်တော်တို့ကအိရှာတကယ်ကျွမ်းကျင်တဲ့အိရှာတွေလို့လာလို့လာလူရင်းမြစ်ဖွင့်ပြထုတ်တတ်မှုတွေအများကြီးလူလာတဲ့ခါမျိုးဒါကိုကိုယ့်နိုင်ငံကကိုစူးစမ်းနေလို့ပဲသူတို့ဘက်ကလည်းကူညီပေါ့ international ကအဲ့လိုပေးဖို့တွေလည်းရှိပါတယ်ဒါကြီးလည်းပြောဆိုပြီးတော့ဆွေးနွေးခဲ့တာရှိပါတယ်
ဟုတ်ကဲ့ဦးမြင့်အမြင်ကိုကျွန်တော်မေးချင်ပါတယ်ခုဒီနိုင်ငံ၅နိုင်ငံလုံးမှာသူဒီအားကောင်းတဲ့ဟိုတယ်ခီးသွွားလုပ်ငန်းအားကောင်းတဲ့နိုင်ငံထိုင်းတို့ဘာလို့ရှိတာပေါ့နော်ဗမာနိုင်ငံကဘယ်လောက်ထိရှင်နိုင်မယ်ဗမာနိုင်ငံအနေအထားဘယ်လိုများရှိပါလဲ
ကျွန်တော်ထင်တာတော့ဟိုတိတ်မကြခင်မှာပေါ့မကြခင်နှစ်မှမှကျွန်တော်မှီသွားမယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ရဲ့နိုင်ငံရဲ့တဘာဝအရင်းမြစ်ကဒီ resources တွေကရှိပြီးသားပါငွေတွေကရှိပြီးသားတော်ပြီး artificial မဟုတ်တကယ်ကျွန်တော်တို့ကအစ်စ်မှန်ပြီးကြည့်ပြီးသားတောင်ဝမ်းနဲ့မြောက်တီကအကုန်လုံးကတကယ်စိတ်ဝင်စားစရာကောင်းတဲ့နေရာလေးရှိပြီးသားပဲကျွန်တော်တို့ကဟိုအခြေအနေတစ်ခုကိုပြောင်းပလဲရမှာပါအခုကျွန်တော်တို့က reform ပေါ့နော်အကုန်လုံးတဲ့အခါမှာကျွန်တော်တို့ကလည်း reform လုပ်တယ်နောက်ပြီးတော့ပြင်လျှော့မှုလေးရှိတဲ့အခါမှာဒီ international ဒီ organization အကုန်လုံးကအသိမှတ်ပြုပါတယ်ရောဧည့်သည်ကအများကြီးဝင်လာတာလေအဲ့တော့2012နောက်ပိုင်းအစပြီးတော့တပြေးဝင်လာတော့တန်းနဲ့ကြည်ကြီးဝင်လာတာပေါ့နော်မိနစ်က figure ရဆိုကျွန်တော်တို့က5000လောက်တော့50လောက်6000လောက်ပြစ်လာပြီဆိုတော့မိမှာပါမိမှာပါကျွန်တော်တို့ကသဘာဝရင်းမြစ်လည်းရှိပြီးသားလူတွေကလည်းစိတ်ဆန္ဒရှိပြီးသားအကုန်လုံးပေါ့နော်အဲ့အတွက်ကြိုးစားပြီးတော့လိုက်ရင်မိမှာပါ
ပတ်ဝန်းကျင်နိုင်ငံတွေမှာတော့ချို့ကဒီဝန်ဆောင်မှုလုပ်ငန်းတွေပေါ့နော်ဟိုတယ်ခီးသွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းတို့တို့အဓိကထားပြီးတော့လုပ်ကြတာရှိတယ်မြန်မာနိုင်ငံကောဘယ်အောင်အဆက်ပြီးလုပ်ဖို့စဉ်းစားပါလဲ
ကျွန်တော်တို့ကလည်းဒီဝန်ဆောင်မှုလုပ်ငန်းနဲ့ဒီ tourism ပေါ့နော်အခုကျွန်တော်တို့နိုင်ငံမှာဒီ seven priority sector ပေါ့နော်ခုနှစ်ခုရှိတယ် priority sector ကိုဒီခုနှစ်ခုမှာကျွန်တော်တို့ tourism မှာပါပါတယ် tourism ကိုကျွန်တော်တို့ကလည်း highlight လုပ်ပြီးတော့ဒီဟာလည်းနောက်တစ်ခုပြောရင်ပေါ့ညီလေးကဒါကတကယ်တော့ tourism ကရတဲ့ပုံကအစိုးရကြီးပေးကြတာမဟုတ်ပါဘူးသူက national income ပေါ့နော်သူနဲ့ဒီဆက်ဆက်နေတဲ့ဌာနတွေရောဒေသတွေရောလုပ်ငန်းတွေအကုန်လုံးစီစဉ်ပြီးတော့ဟုတ်လားဆိုလိုတော့တနင်္ဂနွေလုံးအတွက်ကိုအကျိုးရှိတဲ့လုပ်ငန်းပဲပေါ့နော်အဲ့ဒီအတွက်ကြောင့်သူကဟိုတကယ်တမ်းကောင်းတဲ့ဒီလုပ်ငန်းတစ်ခုပါတူရစင်မှာအားလုံးဒီဟိုတယ်ကြီးတွေအစဟိုတယ်ကြီးတွေရောဒီကားတွေရောနောက်ဒီတိုးကုန်ပြီးတော့နောက်ဆုံးမှာဒီအမှတ်ရရောင်းစရာအစအကုန်လုံးဖြန့်ဆင်းပြီးတော့အကုန်လုံးအကျိုးရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်ကောင်းပါလိမ့်မယ်ဟုတ်ကဲ့
က
ြောင်ဦးစားပြီးလုပ်တင်ပါ
ကျွန်တော်နောက်တစ်ခုမေးချင်တာ eco tourism ပေါ့ခင်ဗျားကဘုံမျိုးပြောသွားတဲ့ထဲမှာဒီဆွေးနွေးကြတဲ့ထဲမှာဘဝနိုင်ငံအားသာချက်ကနေရာအနေထားရင်းမြစ်နေထားတဲ့နေရာရင်းမြစ်ကောင်းတယ်ဆိုရှိတယ်ဒါပေမဲ့ဒီ eco tourism သဘောပေါက်ညို့ကထိမ့်သိမ့်နိုင်တဲ့ခီးသွွားလုပ်ငန်းဖြစ်ဖို့ဆိုရင်မြန်မာနိုင်ငံကဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲ
ကျွန်တော်တို့ကဒီဟာလေးတစ်ချက်ပေါ့နော်ဒီခီးသွွားလုပ်ငန်းမြင့်တင်လာတဲ့မြန်မာလာတဲ့အတူပေါ့ကျွန်တော်တို့ကဒီ eco tourism တို့ဘာလို့နောက်ဒီ sustainable ပေါ့နော်ရည်ရည်တည်တံ့ခံမြဲဖို့အတွက်လည်းကျွန်တော်တို့ကပြင်ဆင်ရတာရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီဟိုစပေါ့နီပေါ့နိုင်ငံအခြေစိုက်တဲ့ဒီဟိုပေါ့ EC board ဆိုတဲ့အဖွဲ့နဲ့အဲ့ဖွဲ့နဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့ကျွန်တော်စီမှာ၅ချိန်လောက်ကျွန်တော်ကတေချာ service ဆင်းပြီးတော့ဒီကာကွယ်ရမယ့်နေရာတွေပေါ့ကျွန်တော်အားလုံး20တခုရှိပါတယ်ဒီတကယ်တဘာဝပတ်ဝန်းကျင်နဲ့ထိန်းသိမ်းရမယ်ဟိုတဘာပေါ့အဲ့ဒါ20နဲ့တခုရှိပါဒါတွေကိုကျွန်တော်ကအပိုင်းလိုက်ဒါနာလိုက
်ဒါမြန်မာနိုင်ငံတင်းပါပဲ
မြန်မာနိုင်ငံတင်းပါပါခင်ဗျာဟိုချက်တင်းလို့ဘေးမဲ့တော်တို့ဒီလိုစသဖြင့်ပေါ့နော်ဒီတော့ဒီဟိုအင်းလေးကံလို့လို့ဟာအဲ့လိုမျိုးတွေပေါ့တကယ်တင်းသိရမယ်ဘယ်လိုဒီတာကြီးတွေပေါ့ eco tourism နဲ့ပတ်သက်ပြီးတော့ခဲလေအရေးပါတဲ့နေရာတွေအဲ့ဒါကိုကျွန်တော်ထိန်းသိမ်းဖို့အတွက်၅ချိန်ရှိပါပြီအဖွဲ့ရင်းနဲ့ကျွန်းစင်းပြောလေစနေတကြနဲ့နောက်ဒါဟိုစာတန်းတစ်ခုလည်းထွက်လာပါပြီဒါတွေကကျွန်တော်တို့က บอกคุณน่ะပြောတယ်လို့ပေါ့ဒီစီတီတန်းခံမျိုးဘူးเนี่ยတဘာဝဘာဝင်ညထိမ့်သိမ့်ဖို့တွေလုပ်ရတဲ့လုပ်ငန်းတွေပါဒါဆက်ဆက်ပြီးတော့လုပ်ကိုလုပ်အောင်လုပ်ငန်းတွေ
အခုကဒီမဲခေါမြဝမ်းဒီ၅နိုင်ငံနဲ့ညှိပြီးဆောင်နေတဲ့ခါကျတော့ဒီ eco tourism နဲ့ပတ်သက်လို့ရောအင်္ဂလိပ်မြန်မာနိုင်ငံနဲ့အနေနဲ့ဒီပေါင်းကျင်တဲ့နေနဲ့ဘယ်လိုများညှိနှိုင်းထားတာရှိပါလဲဒီစီဝေးထဲမှာ
အခုဆိုကျွန်တော်တို့ဒီနေ့ပဲကျွန်တော်တို့စီကအတွင်းဝင်သွားပါပြီလာအိုစ်မှာလုပ်မယ်အဓိကအဲ့ဒါ eco tourism နဲ့ပတ်သက်တဲ့စီဝေးပါပဲကျွန်တော်တို့၃ရက်ကြာလုပ်မယ်လေအဲ့ဒီမှာကျွန်တော်အသေးစိတ်လေးတီးခြား highlight ပေါ့လုပ်ပြီးတော့လုပ်ဖို့ရှိပါတယ်ကျွန်တော်တို့ဘက်ကတော့ပုံပြင်ဆင်ထားပါတယ်ဟိုကာကွယ်သိမ်းတဲ့နေရာတွေစောင့်ရှောက်သိမ်းတဲ့နေရာတွေအကုန်လုံးကိုလေစနစ်တရားလို့လုပ်ထားပြီးသားပါ
ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ကောဘယ်လိုမျှော်လင့်လဲပေါင်းချင်းနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ခြင်းကဘယ်လောက်ထိကိုအတွက်အကျိုးမြတ်ရှိမလဲဒီခီးသွားလုပ်ငန်းပေါ့
ဟောအတိုက်အသင့်အဲလိုအတန်းဟောပေါ့နော်အကျိုးမရှိတာတော့မဟုတ်ပါဘူးရှိမှာပါဒီလေဘာကြောင့်လဲဆိုတော့ဒီတူရီဇင်ကဝန်ကြီးဌာနတခုတည်းလည်းလုပ်လို့မရပါဘူးဝန်ကြီးဌာနတခုတည်းလည်းကောင်းလို့လည်းမရပါဘူးသူနဲ့ဆက်ဆက်တဲ့ဟလာဒီဌာန even ဒီနိုင်ငံထဲမှာတော့မှာပဲဟလာကတ်စတန်တို့ immigration တို့ဟလာယဉ်ကျေးမှုအစသဖြင့်ပေါ့နော်အကုန်လုံးနဲ့ဆက်ဆက်ပြီးတော့မှသူတို့လည်းပေါင်းစည်းပြီးလုပ်အောင်မှာဒီပြင်မှာဘုရားပုဂ္ဂလိကကြီးသွားလုပ်ငန်းရှင်တွေအဲ့ဒီအားရင်းတွေကိုယူပြီးလုပ်အောင်မှာသူနေတော့မယ်ဒီမြန်မာနိုင်ငံတခုတည်းလုပ်လို့မရအောင်သူတို့လို့ border တွေနဲ့ပါလာမယ် international တွေပါလာတဲ့ခါမှာကိုယ့်ရဲ့ဆက်ဆက်တဲ့နိုင်ငံတွေနဲ့အားလုံးပူးပေါင်းပြီးလုပ်တာပို့ပြီးတော့တည်အောင်မယ်လို့ကိုထင်ပါတယ်
အင်္ဂလိပ်ဟိုတယ်နဲ့ခီးသွားလုပ်ငန်းအနေနဲ့ကတော့ခုနကပုဂ္ဂလိကပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ခါမှာသူတို့ရဲ့လုပ်ပိုင်ခွင့်ကိုဘယ်လောက်ထိအတိုင်းအတာခွင့်ပေးထားတယ်ဘယ်လောက်ထိဆက်ဆက်ဆောင်မှုရှိပါလဲ
။ဒီဟာလည်းဒီလိုပါ။အခုကျွန်တော်တို့ဒီပုဂ္ဂလိကကဏ္ဍပေါ့နော်။ဒီကဏ္ဍတွေလုပ်နိုင်ဖို့အတွက်ကိုကျွန်တော်တို့အသင်းတစ်ခုဖွဲ့ထားပါတယ်။အဲ့ဒါမြန်မာ Tourism Federation ဆိုတာလေမြန်မာနိုင်ငံခီးသွားလုပ်ငန်းဖွဲ့ချုပ်ဆိုတာကျွန်တော်တို့ကတရားဝင်ဖွဲ့ပေးထားရှိပါတယ်။အဲ့ဒီ MDF ပဲအောက်ပါကျွန်တော်အသင်းဆက်တဲ့အသင်းရှိပါတယ်။အသင်းဆက်တဲ့အသင်းဆိုတာလေဒီတူရီဇင်နဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေပဲဖြစ်ပါတယ်ဥပမာဟိုတယ်လုပ်ငန်းရှင်များအသင်း၊ခီးသွားလုပ်ငန်းရှင်များအသင်း၊စားသောက်ဆိုင်လုပ်ငန်းရှင်များအသင်း၊အဲလန်းညွန်အသင်းစသဖြင့်ဒါမျိုးတွေဆက်တစ်ခုလောက်ရှိပါတယ်အဲ့ဒါတွေနဲ့အားလုံးပေါင်းစပ်ပြီးကျွန်တော်ကဆောင်ရွက်တာဖြစ်ပါတယ်ကျွန်တော်တို့ကြီးပဲလေအဆုံးဖြတ်ပါအောင်သူတို့အားတွေနဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးချင်ပါတယ်မြန်မာနိုင်ငံကလည်းအခုကတစုံတရာနိုင်ငံကြီးကပွင့်လင်းလာတယ
်
နောက်ပြီးတော့ခီးသွားလုပ်ငန်းလည်းပြန်ကောင်းထောင်လာပြီဆိုတော့ဘလောက်ထိမှန်ထားလဲနှစ်အတိုင်းတာပြီးမြန်မာနိုင်ငံခီးသွားလုပ်ငန်းကပေါင်းကျင်နိုင်ငံအထူးဖြစ်ထိုင်းလိုနိုင်ငံမျိုးနဲ့ရှင်လာဖို့အတွက်ဘလောက်ထိဘာတွေလိုအပ်ချက်ရှိလဲအခက်အခဲတွေရောဘာရှိပါလဲ
ဒီအခက်အခဲရေလို့တော့မဟုတ်ပါဘူးသူလည်းသူ့နိုင်ငံနဲ့သူကသူတို့တဲ့သူတို့ကတော့စောတယ်ပေါ့နော်စောတယ်ပေါ့ဘူတို့ကတော့နောက်ကျပြီးတော့နောက်ကလိုက်ရတဲ့အခြေအနေရှိတော့အချိန်တိုင်းတာတခုတင်မှာတော့ထိုက်တင်တဲ့အောင်မျိုးကြသွားမှာပါကြသွားမှာပါခုနကအစိုးရပြောထားတယ်လို့ပေါ့တဘာဝရင်းမြစ်တွေကိုအရှိပြီးသားကြိုးစားကြည့်စိတ်ကလည်းရှိတယ်။အောင်လဲအောင်မြင်စေစိတ်ရှိတဲ့အခါမှာအားလုံးကလည်းဒီဟာကိုတစိုက်မှန်မှန်နဲ့ဝိုင်းလုံးနဲ့သဘောရှိတော့အောင်မြင်မှာပါ။အဲသူတို့လိုပဲကိုယ်လည်းတစ်ချိန်မှာတအားအောင်မြင်သွားတဲ့ဟလာနိုင်ငံဖြစ်သွားမှာပါ။အခုတော့မှ2017မတိုင်ခင်မှာကိုတို့ဒီ arrival က9,000-10,000လောက်ဖြစ်နေတဲ့အခြေအနေပြီးတော့တဖြည်းဖြည်းနဲ့အခုမိနစ်က3တန်းကျော်လောက်ဟလာဟို4တန်းကျော်ပေါ့4တန်းမှ6-7လောက်ဖြစ်လာပြီဆိုတော့နောက်ကိုယ်တို့ master plan မှာလည်း2020မှာ9,000-8,000လောက်ဒီဖြစ်သွားလို့ရှိပါတယ
်။တစုံတရာအခက်အခဲနဲ့ပတ်သက်လို့ရောဗာများတွက်ဆထားလဲဥပမာဆိုဆက်သွယ်ရေးပဲဖြစ်ဖြစ်ဗာပြဘလို့အခက်အခဲရှိနိုင်လ
ဲ။အာဒါလေးတွေကတော့အနေချင်းတော့ရှိနိုင်လိမ့်မယ်။သို့တော်လည်းဒါကတော့ဟိုကိုတယောက်တည်းကိစ္စလည်းမဟုတ်ဘူးလေ။ခုတနိုင်ငံလုံးနဲ့ကိစ္စဆိုတော့ကိုဝိုင်းဝန်းပူးပေါင်းပြီးတော့ညီတိုင်းပြဖြည့်ရှင်းရမယ်သဘောလည်းရှိပါတယ်။နောက်ကိုတို့လည်းဒီပြီးသွားလုပ်ငန်းဟိုလာဝန်ထမ်းမှုလွယ်ကူချောမှုရေးကော်မတီပဲဖွဲ့ထားတာရှိတယ်လေ။အဲ့ဒါကတော့ဒီ channel ဆက်ဆက်ဌာနညွှန်ချုပ်တွေအပါအဝင်ပေါ့။တို့ဇေယဝန်ကြီးဌာနဝန်ကြီးကဥက္ကဋ္ဌနဲ့ဆိုတော့လိုအပ်တဲ့ဟာလေးကိုညှိနှိုင်းပေါင်းစပ်ပြီးတော့ပြပါတယ်။အဲ့လိုပဲစီစဉ်ရမှာပေါ့
။ဟုတ်ကဲ
့။ဥပမာချစ်ပြည့်စုံတော့မရှိဘူးပေါ့
။ဟုတ်ကဲ့။ဥပမာချစ်လို့အများကြီးတင်ပါလား
။ဟုတ်ကဲ့။ချစ်လို့ပါ။ချစ်လို့ပ
ါ။ဒါကတော့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းတိုးတက်မှုနဲ့ပတ်သက်ပြီးတော့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဌာနရဲ့ညွှန်ကြားရေးမှူးဖြစ်တဲ့ဦးအောင်မြင့်ကိုကိုတားညင်ဦးကတွေ့ဆုံမေးမြန်းထားတဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတော်ရချင်တို့အခုဆက်လက်နားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ကဒုတိယပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240နဲ့ဒူလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ကမ္ဘာပေါ်မှာဖက်ဒရယ်နဲ့ပတ်သက်ပြီးအသေးပြဖွင့်ဆိုချက်အမျိုးမျိုးရှိနေပြီးဒီနေ့ချိန်ထိအသေးပြဖွင့်ဆိုနေကြဆဲဖြစ်တဲ့အကြောင်းလက်ရှိနိုင်ငံတကာမှာကျင့်သုံးနေကြတဲ့အမေရိကန်ပြည်ထောင်စု
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသတင်းသုံးသပ်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာပါဒါအပြင်ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးအောင်မှာပါအခုအရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီခင်ဗျာ
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်စကားတွေကိုဝေမျှပေးကြပါမယ်။ဆန္ဒဆိုတဲ့တော်ရရှင်ကအခုလိုမျိုးရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက် Facebook ပေါ်ကလည်းဓာတ်ရိုက်ထုတ်လွှင့်နေတဲ့အတွက်ပို့ပြီးတော့အဆင်ပြေကောင်းမွန်ကြိုက်ပါတယ်တဲ့ဟုတ်ပါတယ်ဒီတော်ရရှင်ဆန္ဒပြောသလိုပဲကျမတို့ရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက်အစာမျက်နှာဖြစ်တဲ့ Facebook ပေါ်မှာဒီရေဒီယိုမှာထုတ်လွှင့်နေတဲ့ချိန်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်ကျမတို့ရုံးမြင့်တန်ကြာအစီအစဉ်တွေကိုတော့အဲ့လိုမျိုးတစ်နေ့တစ်ခါဒီကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်တိုင်းမှာ Facebook စာမျက်နှာပေါ်မှာထုတ်လွှင့်ပေးနေတာလားအနေငယ်ရှိပါပြီ။ဒီ Radio အစီအစဉ်တစ်နေ့ကို3ချိန်ထုတ်လွှင့်တဲ့ Radio အစီအစဉ်ကိုတော့ကျမတို့ဒီလိုမျိုး Facebook စာမျက်နှာပေါ်မှာစမ်းသပ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောရရှင်တွေအားပေးနားထောင်ပြီးတော့ဝေဖန်အကြံပြုပါလို့ပြောချင်ပါတယ်ရှင်။အရှင်ကောဝိတဆိုတဲ့သောရရှင်ကတော့ဥချော်အစီအစဉ်တွေကိုအားပေးလျက်ပါ။တခုတော့ပြောချင်ပါသေးပြည်ရင်းရေးကိုသုံးသက်တဲ့အခါမှာပြည်ရင်းကနိုင်ငံရေးသုံးသက်သူတွေပညာရှင်တွေဆိုရင်ပိုမကောင်းနိုင်ဘူးလားပိုပြီးတော့မနှိမ့်ဆက်နိုင်ဘူးလားတဲ့ကျေးဇူးပါဦးချော်ဆိုပြီးတော့အရှင်ကောဝိဒအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်ကိုမေးလာပါတယ်ရှင်ဆိုမိုးအောင်ဆိုတဲ့ဒေါ်ရစင်ကတော့အမြဲတမ်းအားပေးနေတဲ့အမခံပရိသတ်တစ်ယောက်ပါဆိုပြီးတော့ VOA Facebook စာမျက်နှာပေါ်မှာကျမတို့ VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတော့သုံးသက်ချက်ရေးလာပါတယ
်မှန်ကန်တိကျမြန်ဆန်တဲ့ VOA ရဲ့ဘဲမလိုက်သတင်းတင်ဆက်မှုတွေကြောင့်အမြဲတမ်းနားထောင်ဖတ်ရှုနေရတဲ့မီဒီယာတစ်ခုပါရှေ့ဆက်ပြီး VOA ရဲ့ကောင်းသတင်းတွေကိုမြင်တွေ့လိုပါတယ်အမြဲတမ်းအားပေးနေတဲ့အမာခံပရိသတ်တစ်ယောက်ပ
ါကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမှတ်ချက်ရေးတုံ့ပြန်လာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းတေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြေးပေးချင်ပါတယ်ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးဒေးတရာဆင်မှာနံပါတ်9ချိတ်တဲ့သတင်းလေးနဲ့ဖြောပြချင်ပါတယ်ရှင်။ 21 Pilots အဖွဲ့တည်ဆူထားတဲ့ Right ဆိုတဲ့သတင်းဖြစ်ပါတယ်။ဒီသတင်းက 21 Pilots အဖွဲ့ရဲ့အစရုထမြောက်ဒေးတပြား Blurry Face ဆိုတဲ့ဒေးတပြားရဲ့ကသတင်းမှာ2015မေလမှာ YouTube ကနေပြီးတော့တစ်ကဘာလုံးကိုဖြန့်ချီတာဖြစ်ပြီးတော့ Billboard Rock Airplay စီးရင် Billboard Hot Rock စီးရင်တွေမှာနံပါတ်1ချိတ်တဲ့သတင်းဖြစ်ပါတယ်။Billboard Hot 100စီးရင်နဲ့ဝင်လာတော့သတင်းပတ်18ပတ်ရှိပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကတော့အမြင့်ဆုံးနေရာဖြစ်တဲ့နံပါတ်6ဒီတစ်ပတ်မှာတော့နံပါတ်9ချိတ်ပါတယ်။ 21 Pilots အဖွဲ့ကတယောက်ဖြစ်တဲ့ Joseph ကသူ့ရဲ့ဘဝကိုဘယ်လိုလွယ်လွယ်ကူကူဖျက်သန်းခြင်းနဲ့ဆိုတာကိုရေးထားပြီးတော့ဒါမဲ့လည်းအဲ့ဒီဘဝမျိုးမရနိုင်တော့ဘူးဆိုတာကိုသတင်းထဲမှာဆက်ဆိုထားပါတယ်။ပြီးခဲ့တဲ့လဇူလိုင်လကအထိဆိုရင်တော့သူတို့သတင်းဗီဒီယိုကို YouTube မှာကြည့်ရှုမှုပေါင်းတန်းတရာကျော်သွားပြီဖြစ်ပါတယ်။ကဲ 21 pilots အဖွဲ့ရဲ့ rise ဆိုတဲ့တခြင်းကိုနားထောင်ကြည့်အောင်ပါရှင် I just wanna stay in the sun where I find I know it's hard sometimes pieces of peace in the sun's peace of mind I know it's hard sometimes yeah I think about the end just way too much but it's fun to fantasize on my enemies who wouldn't wish who I was but it's fun to fantasize
taking my time on my ride. That's easy to say. We have a list of people that we would take. A bullet for them, a bullet for you, a bullet for everybody in this room. But it don't seem to see many bullets coming through. See many bullets coming through. Metaphorically, I'm the man. But literally, I don't know what I do. I'd live for you, and that's hard to do. Even harder to say when you know it's not true. Even harder to write when you know that tonight, that when people back home will start talking to you, but then you ignore them still. All these questions, they're falling like, who would you live for? Who would you die for? And would you ever kill? Taking my time on my ride. Oh, 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 I'm falling, so I'm taking my time on my ride.
ဒီ1 file အဖွဲ့တည်ဆူထားတဲ့ right ဆိုတဲ့သင်္ကေတနာဆင်ခဲ့ကြရတာပါမြမတေးချစ်ပရိသတ်တွေနဲ့ဒီတေးတောင်းတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမသင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါတယ်เนาะအခုတော့ကျမတို့ view တွေကထုတ်လွှင့်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီ Facebook အစမျက်နှာပေါ်မှာကျမတို့ဖော်ပြခဲ့တာမှာအဲ့သတင်းနဲ့ပတ်သက်လို့သောရရှင်တွေသူတို့ကိုယ်ပိုင်အမြင်တွေကိုထုတ်ဖော်ပြီးတော့တုံ့ပြန်ရေးသားလာကြတာကိုပြောပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးရေးအတွက်ဗန်လုပ်ငန်းကိုအားပြုပြီးတော့အသေးစားနဲ့အလက်စာစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့စောင့်ရွက်ဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့သတင်းပတ်တွင်မှပဲပြောဆိုသွားတာပါ။အာရှဖွံ့ဖြိုးရေးဘဏ် ADB အနေနဲ့ပြည်တွင်းဘဏ်နဲ့အကျိုးတူပူးပေါင်းဆောင်ရွက်တော့မှာဖြစ်လို့အသေးစားအလက်စာစီးပွားရေးလုပ်ငန်းတွေအတွက်အခွင့်အရေးတွေပေါ်လာမှာဖြစ်တယ်လို့ ADB ဘဏ်ကပြောဆိုသွားတာပါ။ဒီသတင်းကိုကျွန်တော်ရဲ့ VOA ရန်ကုန်ရုံးခွဲကသတင်းတောက်မတ်တင်ကလင်းကတင်ပြခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေထဲမှာတော့ကိုဆိုးလေးကကိုကြီးဖြိုးရီကူပါအောင်နဲ့
ကိုကြီးဖြိုးရီစေဆိုးရလက်ထက်ကမှကုံစင်းလုံးတက်တယ်ဆိုပေမဲ့စားလို့ရသေးတယ်။ရှာလို့ဖွေလို့ရသေးတယ်။စေဆိုးရကိုမကြိုက်လို့ပြည်သူချစ်တဲ့ NLD ကိုမဲပေးခဲ့တဲ့ပြည်သူတွေပါ။အခုတော့ငားရမလို့ဖြစ်နေပြီ။စံတပီ1500ကစွန်ရက်တစည်း400ဘဲဥတလုံးကို150ကြက်စားဖို့မပြောနဲ့ငပိရည်နဲ့ကစွန်ရွက်တော့မစားနိုင်တဲ့ဘဝရောက်နေပြီကိုကြီးဖြိုးရည်ကူညီပါဦ
းကုံစင်းနှုံးတွေကြီးမြင့်လုံးလို့ပြည်သူတွေအတွက်အခက်အခဲများစွာဖြစ်ရပါတယ်ဆိုပြီးဒီသောရရှင်ကိုဆိုးလေးရန်ကုန်တိုင်းဝန်ကြီးချုပ်ကိုတိုင်တဲပြီးရေးလာတာပါလင်းအောင်ဆိုတဲ့သောရရှင်ကတော့
တိုင်းပြည်တိုးတက်ဖို့နိုင်ငံသားတဦးချင်းစီရဲ့စိတ်ဓာတ်စီကံအရေးချင်းကအဓိကဆိုတာလက်ခံနေသူများလာတဲ့နေ့မြန်မာပြည်တိုးတက်လာမှာပါ
သောရရှင်လင်းနောင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။သောရရှင်ရွှေရွှေအေးက
လောဘကြီးဟုတ်စီးပွားရေးစနစ်က SME တွေအောင်မြင်ဖို့အရန်ခတ်ပါတယ
်။ SME ဆိုတာတော့ဒီမှာအသေးစားနဲ့အလက်စာစီးပွားရေးလုပ်ငန်းတွေကိုအင်္ဂလိပ်လိုအတူအောက်ခေါ်တာပါနော်။ဒီအသေးစားနဲ့အလက်စာစီးပွားရေးလုပ်ငန်းတွေကမြန်မာနိုင်ငံကလောဘကြီးအုပ်စီးပွားရေးစနစ်ကြောင့်ခက်ခဲရပါတယ်ဆိုပြီးတော့ရေးလာပါတယ်။သောရရှင်ညီညီမောင်ကလည်းဘန်အတိုးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုပြောလာပါတယ်။
ဘန်တိုးလဲရှော့ပေးဖို့လဲပြောပြပါအောင်အနည်းဆုံး9နှစ်လောက်မှပြန်ဆက်တဲ့အစီအစဉ်လေးလုပ်ပေးပါ9နှစ်ပြည့်ပြီးမှပထမနှစ်ငွေဘလောက်ပြန်ဆက်ရမလဲဒုတိယနှစ်တတိယနှစ်စရုပ်ထနှစ်ပြင်စမနှစ်ဆိုပြီးငွေကိုပြခိုင်းတဲ့စနစ်လေးလုပ်ပေးပါဘာကြောင့်လဲဆိုတော့လုပ်ငန်းတစ်ခုဟာအနည်းဆုံး3နှစ်လောက်လုပ်မှလဲပတ်တာပါလို့အကြံပြုလိုက်ရပါတယ
်လုပ်ငန်းသေးတွေလုပ်ငန်းအလက်တွေအောင်မြင်ဖို့ဆိုရင်ဘန်တိုးလဲရှော့မှရပါမယ်လို့သောရရှင်ညီညီမောင်ကဆိုလာတဲ့အချိန်မှာသောရရှင်ဂုံဆွေဝင်းကတော့လူသုံးခုဈေးနှုန်းတွေညင်အောင်လို့လုပ်ပါဆိုပြီးအကြံပြုလာပါတယ်
။လူသုံးခုဈေးနှုန်းဟာခိုင်မာတိကျတဲ့ဈေးနှုန်းဖြစ်ဖို့လိုအပ်ပါတယ်။ဒါဟာပြည်သူအများရဲ့မျှော်လင့်ချက်ပါပဲ။ဒါကိုကျွမ်းကျင်ပညာရှင်တွေနဲ့လည်းညှိနှိုင်းရပါမယ်။ငွေကြေးဖောင်းပွားအောင်ပြုလုပ်သူတွေကိုလည်းထိရောက်စွာအရေးယူဖို့လွှတ်တော်မှာတင်ပြပေးသင့်ပါတယ
်။ဘန်တိုးကိစ္စလူသုံးခုဈေးနှုန်းတွေနဲ့ပတ်သက်ပြီးတော့သရရှင်တွေမှတ်ချက်ပေးလာကြသလိုမောင်မောင်ဆိုတဲ့သရရှင်ကတော့ဒီမြန်မာနိုင်ငံကအစီအပွားရေးစနစ်ကိုအတော်စိတ်ပြည့်နေပုံရပါတယ်
။တော်ပါသေးတယ်အလက်စားငွေစားဆိုတော့ပြောနိုင်ပါသေးတယ်။ပြည်သူတွေရဲ့ကိုယ်ရဆိုင်ကိုတော့ဖျက်ခိုင်းထားတယ်ဘလို့များရုံရမှာလဲဗျာ
။မျိုးမျိုးဆိုတဲ့သရရှင်ကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောလာပါတယ်
။ဆရာကြီးမြန်မြန်လုပ်ပါကျွန်တော်တို့အလို့မရှိတော့တာ
နှစ်လရှိပြီ
ဒါကတော့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဘဏ်လုပ်ငန်းနဲ့အားပြုပြီးအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ပြီးခဲ့တဲ့တပတ်အတွင်းမှာပြောသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့သတင်းရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်သတင်းရှင်တယောက်ရဲ့ရင်ဖွင့်စာတစ်စောင်ကိုဆက်ပြီးတော့ပြောပြပေးစီမှာတယ် MPT မှာတုံးဆွဲတဲ့သူတွေထံ message ပေးဖို့ပြီးတော့ဗီဒီယိုဖြတ်တောက်ကောက်ခံနေတာရက်ပေးပါဆိုပြီးတော့ဗီဒီယိုရတဲ့စင်မြစ်တာရက်ခံလာတဲ့သူကတော့ရန်ကုန်ကြောက်တရားကသောရရှင်ကိုတင်ဝင်းဖြစ်ပါတယ
် MPD ကနေသုံးဆွဲသူတွေထံ message ပေးပို့ပြီးဗီဒီယိုကိုကျပ်ငွေ160လောက်ဖြတ်တောက်ကောက်ခံနေတာကိုရက်ပေးပါဖုန်းမပြောရဘဲနဲ့တပတ်တွင်း5000လောက်အလကားကုန်နေပါတယ်ဒါလောက်ပို့ချင်နေခြင်းလဲအခမဲ့ပို့ပါလားဗျာ
ဒါကတော့ကြောက်တရားကကိုတင်ဝင်း MPD ကိုဗီဒီယိုရတဲ့စင်တောင်းဆိုလာတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ဘေးစာတွေကိုဒီတပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့ဒေတောင်းလာတဲ့သောရရှင်ကိုအချိန်ပေးစင်ပါတယ်ချစ်စနီးအတွက်မွေးနေ့လက်ဆောင်ဆိုပြီးတော့ဒီဇူလိုင်လ1ရက်နေ့တည်းကတောင်းလာတဲ့ဆံလေးစာတို့လေးတကြောင်းနဲ့ရေးထားလို့ကျွန်မကြော်သွားတာစိတ်မရှိပါနဲ့ဘသူတောင်းတယ်လို့မပါလာပေမဲ့လဲတိန်းလိုင်ဆိုတဲ့အီးမေးလ်ကနေတောင်းတာဖြစ်လို့ကိုသိန်းလိုင်ချစ်စနီးအတွက်မွေးနေ့မြစ်တာဒီလက်ဆောင်တောင်းတယ်ထင်ပါရဲ့နော်တလားတော့နောက်ကျနေပါပြီဒီသောရရှင်ကဝိုင်းဝိုင်းရဲ့မင်းချစ်ချောင်းဆိုတဲ့သင်းလေးထုတ်လွှင့်ပေးပါတယ်မြန်မာနိုင်ငံကစာရေးပြီးတော့တောင်းဆိုတဲ့နောက်ထပ်သောရရှင်တယောက်ကတော့ ARE တိုင်းတာပေါင်းမျိုးနဲ့စောင်မုံရွာကဖေဖေဦးစောတင်အောင်နဲ့မိမိနော်တူတူမာတို့ကချစ်သမီးနော်စင်တီယာအောင်နဲ့ချစ်သားလေးစောမြတ်သူရအောင်တို့အတွက်မြေတာတေးလက်ဆောင်သချင်းတပုတ်ထုတ်လွှင့်ပေးပါတဲ့ဒီတော့ဒီတပတ်ကုနာသောရရှင်တင်းလှိုင်အီးမေးလ်ကနေပြီးတော့တောင်းဆိုလာတဲ့ချစ်စနီးအတွက်မွေးနေ့လက်ဆောင်ဖြစ်တဲ့ဝိုင်းဝိုင်းတည်ဆူထားတဲ့မင်းချစ်ချောင်းဆိုတဲ့သချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒီတောင်းတဲ့သောရရှင်တွေရောတဲချစ် VOA သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Motheze nikheze apien song ni pujin buze namwa chi chitya ze le ma pyang le nai ma ba re chi chi su khin ne phwa lan ne nin me phwa ri ma na chin bo le o me twe nga go khin ni shao ba le ma pu ba ne chi Guess so you let me machine and I the wall and machine burn empty ya ya not you oh I'm so mean down now yes I did not have why I take the shit guess so you let me to tell my cuz I be need to yeah pain within the oh get go chase you ba not the song and change
ဆိုထားတဲ့မင်းချစ်ချောင်းဆိုတဲ့သချင်းလေးနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပီးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Bamis on me down now Yes I did not have why you take a shit Yes so you need me to tell my cuz I be me tell you
မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ
လာမယ့်အင်္ဂါညတရက်လေးလိုက်မှာဗာများဆွေးနွေးကြမှာပါလိမ့်
မနက်ငယ်တော့မှနှစ်စဉ်ဆိုသလိုရေဘေးဒဏ်တင့်တဲ့အချိန်တွေကြုံရလေတိုင်းကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားအနေချက်တွေရှိနေသေးပါလူပေါင်းသိန်းနဲ့ကြီးပြီးရင်ဆိုင်ခံစားနေရတဲ့ရေဘေးဒုက္ခတွေကိုနိုင်နိုင်နင်းနင်းကင်တွယ်နိုင်ဖို့ဘာရီများလိုအပ်နေပါတယ်အခုလာမယ့်အင်္ဂါနေ့ည VOA ရဲ့ဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အင်္ဂါညတရက်ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာ။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။27ရာစုပင်လုံးကြီးလာကန်အတွက်ဒေါအောင်ဆန်းစုကြည်ဘလို့မူမျိုးကိုစုတ်ကင်ထားတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မင်းကဆွေးနွေးထားပါတယ်။မိုင်းအင်ဂျင်နီယာကကုညီတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
။ဒီကရက်ရက်ပိုင်းအချင်းပြည်နယ် KIO ထိန်းချုပ်နယ်မြေမိုင်ဂျာယာမှာလက်နက်ကင်တိုင်းသားအဖွဲ့တွေညီလာခံမလုပ်ခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ထိုးမထားတဲ့ဤညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့နေပြည်တော်မှာရင်းနှီးနှီးတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီဆွေးနွေးပွဲမှာတိုင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဖြစ်ကြတဲ့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပါလ SSPP SSA ရှမ်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စီထင်ခူးဦးရယ်စတဲ့ပုဂ္ဂိုလ်တွေတက်ရောက်ကြပါတယ်။အစည်းအဝေးမှာဘာတွေအပြန်အလှန်ဆွေးနွေးကြတယ်မသိရပေမဲ့အခုရက်ပိုင်းတွင်ရှမ်းတန်တော်ဆင့်သတင်းဌာနရဲ့ဖော်ပြချက်မှာတော့အဲဒီဆွေးနွေးပွဲမစခင်ဒေါန်ဆန်းစုကြည်ပြောဆိုခဲ့တဲ့အဖွင့်စကားကိုဖတ်ရှုကြရပါတယ်။ဒီအဖွင့်အမှားစကားထဲမှာ27ရာစုပင်လုံးငင်းငယ်ညီလာခံနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားတွေအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ကဆောင်ရွက်ခဲ့တဲ့ NCA စာချုပ်ဆိုင်ရာကိစ္စတွေပါဝင်ခဲ့ပါတယ်။လက်ရှိဒေါန်ဆန်းစုကြည်ကင်ဆယ်ထားတဲ့ငင်းငယ်မူဝါဒဟာအရင်အစိုးရလက်ထက်ကချမှတ်ထားတာတွေနဲ့အတူတူပဲလား၊ကွဲပြားမှုတွေရှိနေသလား။အဲ့ဒီမူဝါဒအောက်မှာ27ရာစုပင်လုံးညီလာခံအောင်မြင်နိုင်ခြေဘလောက်ရှိသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ပထမအဆုံးအရေးကြီးတဲ့အချက်က27ရာစုပင်လုံးညီလာခံဆိုတဲ့နာမည်အပေါ်သဘောထားဖွင့်ဆိုချက်ပါဒေါအောင်ဆန်းစုကြည်က27ရာစုပင်လုံးညီလာခံကျင်းပမယ်လို့ပြောလိုက်တဲ့အခါတချို့တိုင်းရင်းသားခေါင်းဆောင်တွေကအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တောင်တန်းနေတိုင်းရင်းသားတွေချုပ်ဆိုခဲ့တဲ့ပင်လုံးစာချုပ်ပါအချက်တွေကိုအခြေခံမယ်လို့ထင်သူထင်ကြပါတယ်တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့ပင်လုံးညီလာခံလို့ဆိုလိုက်တာနဲ့ပင်လုံးစာချုပ်ထဲမှာပါတဲ့ခွဲထွက်ခွင်းဆိုတာကိုလည်းအတိအမှတ်ပြရမယ်ဆိုပြီးပြောသူကပြောကြပါဗျ။ဒေါန်ဆန်းစုကြည်ကတော့လက်နက်ကင်တိုင်းသားခေါင်းဆောင်တွေကိုပင်လုံး agreement ပေါ်မှာအခြေမခံဘူး။ပင်လုံးစိတ်တဲ့အပေါ်မှာပဲအခြေခံမယ်ဆိုတာရှင်းရှင်းလင်းလင်းပြောခဲ့ပါဗျ။သူပြောဆိုချက်အရပင်လုံးသဘောတူညီချက်ဟာရေပုံရသဘောဆန်တဲ့စာချုပ်ထဲမှာအဓိကအဖြစ်ကချင်တိုင်းရင်းသားတွေနဲ့ပတ်သက်တာအဓိကဖော်ပြထားပြီးရှမ်းချင်းနဲ့ဗမာကိစ္စတွေနည်းနည်းပါတယ်လို့ဆိုပါရယ်။ကြံတိုင်းရင်းသားတွေဖြစ်တဲ့မွန်လဲမပါ၊ကြားလဲမပါ၊ရခိုင်နဲ့အခြားတိုင်းရင်းသားတွေကိစ္စလဲမပါဘူးလို့ဆိုပါရယ်။ဒါကြောင့်ချင်းမြောက်နဲ့ပင်လုံသဘောတူညီချက်အစားပူပေါင်းခြင်းပူပေါင်းဆက်ဆံရေးလက္ခဏာဆောင်တဲ့ပင်လုံစိတ်သက်ဆိုတာကိုပဲအခြေခံမယ်လို့ရှင်းပြခဲ့ပါရယ်
။နောက်ကိစ္စတစ်ခုကတော့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့အခေါ်ဝေါ်ဆိုင်ရာကိစ္စပါ။ဒေါန်ဆန်းစုကြည်ကခေတ်သစ်မြန်မာသမိုင်းမှာအုပ်ချုပ်သူအာဏာပိုင်တွေလက်မခံအန္တရာယ်ပြုနေတဲ့ကြားကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာဖက်ဒရယ်ဆိုတဲ့အသုံးနှုန်းကိုအစောဆုံးသုံးနှုန်းခဲ့တဲ့အဖွဲ့အစည်းဖြစ်တဲ့အကြောင်းကမ္ဘာပေါ်မှာဖက်ဒရယ်နဲ့ပတ်သက်ပြီးအဓိပ္ပာယ်ဖွင့်ဆိုချက်အမျိုးမျိုးရှိနေပြီးဒီနေ့ချိန်ထိအဓိပ္ပာယ်ဖွင့်ဆိုနေကြဆဲဖြစ်တဲ့အကြောင်းလက်ရှိနိုင်ငံတကာမှာကျင့်သုံးနေကြတဲ့အမေရိကန်ပြည်ထောင်စုဂျာမနီဆွစ်ဇာလန်စတဲ့နိုင်ငံတွေမှာလည်းဖက်ဒရယ်စနစ်ကိုကျင့်သုံးကြပုံချင်းမတူတဲ့အကြောင်းသူနီးသူဟန်နဲ့သူအောင်မြင်နေကြတဲ့အကြောင်းသူနားလည်ပြီးအများသူငါကိုပြောပြတဲ့ဖက်ဒရယ်ဆိုတာကတော့ခွဲထွက်ချင်စရာအကြောင်းမရှိတဲ့နိုင်ငံတော်အဆောက်အုံကိုတိဆောက်တာပဲဖြစ်ကြောင်းဒါကြောင့်အားလုံးညှိနှိုင်းသဘောတူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပဲမြန်မာနိုင်ငံရဲ့ဖက်ဒရယ်ဆိုတာကိုသတ်မှတ်ပေးမှဖြစ်ကြောင်းရှင်းပြပါတယ်။နောက်ပြဿနာတစ်ခုကတော့27ရာစုပင်လုံးညီလာခံကိုတက်ဖို့ဒိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA ကိုလက်မှတ်ထိုးဖို့လိုမလိုဆိုတဲ့ပြဿနာပါ။လက်နက်ကိုင်တိုင်းသားတွေအနေနဲ့အရင်အစိုးရချုပ်ဆိုထားတဲ့စာချုပ်အရ
NCA ထိုးပြီးတဲ့အဖွဲ့တွေမှသာညီလာခံကိုဒင်းပြကြပြကိုယ်စားလှယ်အဖြစ်တက်ခွင့်ရတာပါဒါကိုဒေါ်ဆန်းစုကြည်ကသဘောတူပါတယ်သူ့အနေနဲ့အပြည့်အစာချုပ်လက်မှတ်ထိုးမထားသူတွေလည်းညီလာခံကိုအားလုံးစုံစုံညီညီတက်ရောက်နိုင်ဖို့လမ်းဖွင့်ကြိုးစားပေးသွားမှာဖြစ်ပေမဲ့အဲ့ဒီကိုယ်စားလှယ်တွေဟာ NCA လက်မှတ်ထိုးထားတဲ့သူတွေနဲ့တော့ဒန်းတူရီတူအခွင့်အရေးရမှာတော့မဟုတ်ဘူးဆိုပြီးပုံမလင်လင်ပဲပြောပြခဲ့ပါတယ်သူကအဲ့လိုသာဒန်းတူခွင့်ရေးပေးလိုက်ရင်ဘယ်သူမှအပြစ်ခတ်ရက်စရေးစာချုပ်လက်မှတ်ထိုးတော့မှာမဟုတ်ဘူးလို့ဆိုပါတယ်ဒီအတွက်လဲအားလုံးပါဝင်လက်မှတ်ရေးထိုးနိုင်အောင် NCA စာချုပ်ပါအချက်တွေကိုပြင်ဆင်ပေးဖို့ကိုလည်းလမ်းဖွင့်ပေးထားတယ်လို့ရှင်းပြခဲ့ပါတယ်
နောက်တစ်ခုကတော့သူဥဆောင်ကျင်းပမဲ့ငင်းငယ်ကြီးညီလာခံဟာအပြစ်အခက်ရက်စရေးတသက်ကိုအခြေခံမှာမဟုတ်ဘူးလို့ဒေါ်ဆန်းစုကြည်ပြောခဲ့တာပါနိုင်ငံတကာအတွေ့အကြုံတွေအရနှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားခဲ့ကြတဲ့အနေအထားအောက်မှာအပြစ်ခက်ရစဲရေးကျိုးပေါက်ဖို့ဆိုတာအတော်လွယ်ကူတဲ့ကိစ္စဖြစ်တဲ့အကြောင်းအဲ့လိုအပြစ်ခက်ရစဲရေးပြပြသွားရတဲ့အဓိကအများကြီးရှိတဲ့အကြောင်းဒါကြောင့်သူ့အနေနဲ့အပြစ်ရရေးကိုအခြေမခံတဲ့ငင်းချဲရေးညီလာခံမျိုးကိုကျင်းပခြင်းပြီးတိခက်တိုက်ခိုက်မှုတွေကြောင့်ညီလာခံထိခိုက်မှာမျိုးကိုလည်းမလိုလားဘူးလို့ရှင်းပြပါတယ်ဒေါ်ဆန်းစုကြည်နောက်ဆုံးပြောတာကအချိန်စရာပြဿနာပါငင်းချဲရေးညီလာခံကြီးအောင်မြင်မြင်ကျင်းပဖို့ဆိုရင်တိကျတဲ့အချိန်စရာဆိုတာမျိုးလိုအပ်တဲ့အကြောင်းအိုင်ယာလန်ပြဿနာအပါအဝင်နိုင်ငံတကာအတွေ့အကြုံတွေအရငင်းချဲရေးဖော်ဆောင်ရမှာအချိန်စရာတိတိကျကျသတ်မှတ်မထားခဲ့လို့မျောသွားရတဲ့ဇလန်းတွေရှိတဲ့အကြောင်းဒါကြောင့်21ရာစုပင်လုံညီလာခံကိုအချိန်စရာသတ်မှတ်ပြီးကျင်းပဖို့အကောင့်ထည့်ဖော်ရတာဖြစ်ကြောင်းလက်နက်ကိုင်တိုင်းသားခေါင်းဆောင်တွေကပြောပြပါတယ်
အလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဒုံဆန်းစုကြည်ရဲ့ငင်းငယ်ရေးဖော်ဆောင်ရေး21ရာစုပင်လုံညီလာခံကျင်းပရေးမှာလက်တွေ့ကြတဲ့အမျိုးမြင်ရှိတဲ့မူဝါဒလမ်းစဉ်ချမှတ်ထားတာတွေ့နိုင်ပါတယ်အခုနောက်ဆုံးထပ်ပေါ်လာတဲ့သတင်းတွေအရကိုကန့်တောင်းပလောင်နဲ့အေးအေးရခိုင်တပ်ဖွဲ့တွေအနေနဲ့လက်နက်ကင်လမ်းစဉ်ကိုစွန့်လွှတ်မှညီလာခံတက်ခွင့်ပြုနိုင်မယ်ဆိုတဲ့တပ်မတော်ရဲ့သဘောထားပြောင်းလဲလိုက်ပြီလို့ဆိုတဲ့အတွက်မကြာခင်ကျင်းပမဲ့21ရာစုပင်လုံညီလာခံမှာအားလုံးပါဝင်တက်ရောက်ရေးဆိုင်ရာအခက်အခဲကြီးတရက်ကိုတော့ကျော်လွှားလိုက်နိုင်ပြီဖြစ်ပါတယ်ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံအောင်မြင်ကျင်းပနိုင်မှာဖြစ်တယ်လို့တကယ်စစ်မှန်တဲ့ညီညာရေးရဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအောင်မြင်မြင်တည်ထောင်နိုင်ဖို့ကိစ္စတွေကတော့ပဋိပက္ခမှာပါဝင်နေတဲ့တပ်မတော်လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့တိုင်းသားပြည်သူတွေနဲ့တိုင်းပြည်ပေါ်ထားတဲ့သဘောထားမှန်ကန်ဖို့နဲ့အမျိုးမြင်ရှိဖို့ပဲလိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒါတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံ့တက်ချက်ကိုကြားခဲ့ကြရတာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြပါတော့မယ်ထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံကမျက်မမြင်မာရသွန်အပြေးသမားတစ်ယောက်ဟာတော်ယုံအားကစားသမားတစ်ယောက်မလုံနိုင်တဲ့အလုပ်တစ်ခုကိုလုပ်ခဲ့ပါတယ်အဲ့ဒါကတော့အာဖရိကဆာဟာရာဒေသကဏ္ဍရဲမှာကျင်းပတဲ့အာထရာမာရသွန်ပြိုင်ပွဲကိုကူညီမဲ့အဖော်မပါပဲဝင်ပြိုင်ခဲ့တာပါအာထရာမာရသွန်ဆိုတာကတော့ပုံမှန်26မိုင်မာရသွန်ပြိုင်ပွဲတွေထက်ပိုပြီးပြေးရတဲ့မာရသွန်ပွဲမျိုးပါဆိုင်မွန်ဝီခရော့ဖ်ကမိုင်150ကျော်ပြေးရတဲ့ဆာဟာရာအာထရာမာရသွန်ပွဲကိုဝင်ပြေးခဲ့တာပါသူဟာ10ကျော်သက်အရွယ်ကလေးကယောဂါတစ်ခုကြောင့်အမြင်အာရုံတဖြည်းဖြည်းချိုးတက်လာတာကနေခုချိန်မှာတော့မျက်စိလုံးဝမမြင်တော့ပါဘူးဝီခရော့ဖ်ဟာအခြားမာရသွန်ပြိုင်ပွဲတွေမှာတော့ကူညီမဲ့အဖော်နဲ့ဝင်ပြိုင်မှုပါတယ်အခုလိုကူညီမဲ့အဖော်မပါဘဲပြေးဖို့အတွက် IBM ကုမ္ပဏီကတီထွင်ထုတ်လုပ်တဲ့ smartphone application တစ်ခုရဲ့အကူအညီကိုယူခဲ့ရတာပါအဲ့ဒီ application ကသူပြေးနေတဲ့လမ်းကြောင်းကိုတဲမှန်မှန်ကန်အောင်လမ်းညွှန်ပေးနိုင်သလိုဘယ်ညာလွဲသွားတဲ့အခါလမ်းကြောင်းပေါ်မူတည်ပြီးအတန်အမျိုးမျိုးနဲ့အချက်ပေးပါတယ်လမ်းကြောင်းအမှန်နဲ့ပိုဝေးသွားတာနဲ့အတန်မြည်တဲ့ကြိမ်နှုံးတွေကလည်းအပြောင်းအလဲလုပ်ပြီးအချက်ပေးပါတယ်ဒါပေမဲ့မြေမျက်နှာပြင်အပြောင်းအလဲဖြစ်သွားတာမျိုးဆိုရင်တော့ DS Call လို့နာမည်ပေးထားတဲ့ application ကမသိနိုင်ပါဘူးဒီအတွက်ကြောင့် IBM နဲ့ WeCraft တို့ကတော့ဒီ application ကိုတိုးတက်အောင်ဆက်လုပ်ဖို့ရှိနေပြီးတော့မြို့ရင်းမာရသွန်ပြိုင်ပွဲတွေမှာပါအသုံးပြုနိုင်အောင်တည်ထွင်သွားဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
တွေကတော့အမြင့်ပေ300လောက်လေထဲမှာတွဲလောင်းကျိုးတွေနဲ့ဆိုင်းထားပြီးမင်္ဂလာပွဲကိုထူးထူးဆန်းဆန်းကျင်းပပါရယ်သူတို့သားအသက်33နှစ်အရွယ်က
ဂျေဒီပ်ဂျက်ဒက်ဖ်နဲ့သူတို့သမီးအသက်26နှစ်အရွယ်ရက်ရှမာပက်တီလ်တို့ဟာသူတို့ရဲ့မင်္ဂလာပွဲကိုထူးခြားအောင်နဲ့မှတ်မှတ်ရရဖြစ်အောင်လှုပ်ချင်ခဲ့ကြတာပါသူတို့နှစ်ဦးဟာခြေလျင်တောင်တက်ရတာကိုဝါသနာပါတယ်လို့တောင်တက်ရင်းနဲ့ပဲတွေ့ခဲ့ကြတာပါရိုးရဝစ်စုံတွေအပြည့်အစုံဝစ်ပြီးတော့မင်္ဂလာပွဲအတွက်လိုအပ်တဲ့ပစ္စည်းတွေကိုလည်းကျိုးနဲ့ဒီခါမှချိတ်ဆွဲပြီးတော့အပေါ်ထိယူသွားခဲ့ကြပါတယ်။လေထဲမှာပဲကျိုးတန်းတန်းနဲ့ဘာသာရေးဆရာကကောင်းချီးပေးခဲ့ပြီးတော့သူတို့သားနဲ့သူတို့သမီးတို့ကရိုးရမင်္ဂလာပန်းခုံးကိုအပြန်အလှန်ဆွတ်ပေးခဲ့ကြတာပါ။ရိုးရမန်တက်ဆောက်ပြီးမင်္ဂလာပွဲကိုမဆင်နွှဲနိုင်ခဲ့ပေမဲ့တခြားသောရိုးရဓလိထုံးစံတွေကိုတော့အပြည့်အဝလှုပ်ဆောင်ခဲ့ကြတာပါရှင်။
ရနိုင်ငံအရှေ့မြောက်ပိုင်းအာတန်ပီနယ်တဲကအဝေးပြေးလမ်းမပေါ်မှာကြန့်တကောင်တောင်းညံ့နေတဲ့အတွက်ယင်အတော်လာရရက်တံပြီးပိတ်ဆို့မှုတွေဖြစ်ကုန်ပါတယ်တစ်တော်ဌာနကဝန်ထမ်းတွေနဲ့ဒေသခံတွေကဒီကြန့်ကိုသူ့နေရာသူပြန်ရောက်သွားအောင်လို့၃နိုင်ကြာကြိုးပမ်းခဲ့ရပါတယ်ဒေါသထွက်နေတဲ့အဲ့ဒီကြန့်ဟာလမ်းဘေးဝဲရာမှာတွေ့တဲ့မော်တော်ယင်တွေတဲအိမ်တွေကိုခေါင်းနဲ့လိုက်တိုက်နေခဲ့သလိုရက်ကြည့်နေတဲ့လူတွေကိုလည်းရန်မှုခဲ့ပါတယ်လက်ဖက်နဲ့ရေနံထွက်တဲ့အာတန်ပီနယ်နေရာတော်တော်များများမှာမိုးရသည့်အဆက်မပြတ်ရွာနေတဲ့မိုးတွေကြောင့်မြမပုတ်တရာမြင့်နဲ့မြစ်လက်တက်တွေမှာရေရေရှမ်းပြီးရေကြီးနေပါတယ်။ကဘာပေါ်မှာမျိုးတုံးမှုအန္တရာယ်ကိုရင်ဆိုင်နေရတဲ့ဂျိုးတစ်ချောင်းဝဲရှိတဲ့ကြမ်းတက်တော်သုံးပုံနှစ်ပုံလောက်ဟာအာတန်ပီနယ်ကဇီရန်ကာအမျိုးသားဥယျာဉ်ထဲမှာနေထိုင်ကြတာဖြစ်ပြီးတော့အဲ့ဒီဥယျာဉ်ကရေကြီးနေတဲ့အတွက်ဥယျာဉ်ထဲကတိရစ္ဆာန်တွေဟာလမ်းမတွေနဲ့လူတွေနေထိုင်တဲ့နေရာကိုရောက်လာခဲ့ကြတာပါခင်ဗျာ
ဒါကတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာရှစ်လေးလုံးဒီမိုကရေစီအရေးတော်ကြီးဖြစ်ပေါ်ခဲ့တဲ့28နှစ်ပြည့်အခမ်းအနားတွေကိုဒီကနေ့ရန်ကုန်အပါအဝင်နိုင်ငံတော်မှာကျင်းပကြမှာဖြစ်ပါတယ်။1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအာဏာရှင်စနစ်ပြုတ်ကျရေးဒီမိုကရေစီနဲ့လူ့ခွင့်ရရှိရေးတို့အတွက်ရဟန်းရှင်လူကျောင်းသားပြည်သူတွေအပါအဝင်လူရင်းစွာအလှော်အသီးသီးကငြင်းချစွာတောင်းဆိုဆန္ဒပြကြတာရဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်ဒီလိုနိုင်ငံတော်ငြင်းချစွာတောင်းဆိုဆန္ဒပြခဲ့တာမို့မြန်မာနိုင်ငံက26နှစ်ကြာအုပ်ချုပ်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီပြုတ်ကျခဲ့ရတာပါနောက်တက်လာတဲ့ဂျာဖြတ်အစိုးရတွေလည်းလူတွေရဲ့ဆန္ဒပြမှုအားရကြောင့်ပြုတ်ကျခဲ့ရပြီးတဲ့နောက်1988ခုနှစ်စက်တင်ဘာ17ရက်နေ့မှာစစ်တပ်ကအာဏာပြန်သိမ်းပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ပြည်မဲ့ပြည်သူတွေထောင်နဲ့ချီပြီးအသက်ဆုံးခဲ့ရပါတယ်28နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီရေတော်ပုံအခမ်းအနားတွေကိုနိုင်ငံတော်အမျိုးနယ်အသေးသေးမှကျင်းပဖို့စီစဉ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဦးဆောင်ပြီးဒီကနေ့မနက်10နာရီက12နာရီထိရန်ကုန်တင်ငန်းချွတ်မြို့နယ်ကျက်ကဆန်ဓမ္မပီအသက်တရားသာသနာရိတ်တံမှာကျင်းပတော်မှာဖြစ်ပါတယ်။မလေးရှားနိုင်ငံမှာအဖမ်းခံရတဲ့မြန်မာနိုင်ငံသား138ဦးကိုဩဂုတ်လ10ရက်တနင်္လာနေ့မှာမြန်မာနိုင်ငံကိုပြန်လာတော့မှာဖြစ်ပါတယ်။မလေးရှားနိုင်ငံထိန်းသိမ်းစခန်7ခုမှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသားတွေ138ယောက်ဖြစ်ပါတယ်။ Rio နွေရာသီအိုလံပစ်ပြိုင်ပွဲမှာဩစတြေးလျကပထမနဲ့ဦးဆောင်ပြီးအီတလီကဒုတိယလိုက်နေပါတယ်တရုတ်နိုင်ငံကတော့တတိယနေရာမှာရှိနေပါတယ်မက္ကဆီကိုကကာရာဘီကမ်းခြေတစ်လျှောက်အပူပိုင်းမုန်တိုင်းတိုက်ခတ်ပြီးရွှေ့မြေပြိုကျတဲ့အတွက်လူပေါင်း18ယောက်သေဆုံးခဲ့ရပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နန်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အလက်ဆန်ဖြစ်ပါတယ် VOA နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာကတောတာချင်းများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတရားပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America.